Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကခန်းယူနစ်မှာရှိတဲ့ဒေသကနေထွက်ခွာပေးဖို့အစ္စရေးကတတိပေးချက်ထုတ်ပါတယ်။ဂျာမနီကရုရှားမှာရှိတဲ့သူ့ရဲ့တာအမတ်ကိုယာယီပြန်ခေါ်လိုက်ပါတယ်။တခိုင်ပြည်နယ်ဗူဒီတောင်အခြေဆိုင်စစ်စင်ရေးကုတ်ကဲမှုဌာနချုပ်ကဒုတက်မမှုနဲ့တတရာချီအေအေထာမှာလက်နက်ချခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အမတ်စုမွန်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းတဒါဇင်နီးပါးကိုအပိသက်သိမ်းယူနိုင်ခဲ့ပါတယ်လို့ကချင်လွတ်မြောက်ရေးတပ်မတော် KIA ကထုတ်ပြန်လိုက်ပါတယ်
မနေ့ကအပြည့်အစုံသိမ်းနိုင်တဲ့စခန်းတွေကတော့စွန်တာဘုံပေါ့နော်အဲခလာရီရ46တပ်စခန်းကိုလည်းမနေ့ကပြည့်တဲ့သိလို့ရပါပြီအခန်းကြီးငယ်အလုံးပေါင်းတော့7ခုလောက်ရှိပါတယ်ခင်ဗျာ
ကျန်ရေးပြောခွင့်ရဗိုလ်မှူးကြီးနော်ဘူးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်နောက်ကရင်ပြည်နယ်ကရင်နီဘက်မှာလည်းစစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကိုကရင်နီတော်လှန်ရေးတပ်ဖွဲ့တွေကဒီကနေ့မနေ့အစောပိုင်းမှာပြစ်ချလိုက်ပါတယ်ကော့ဂရိတ်နဲ့ကြာရင်စိတ်ကြီးဘက်မှာတော့စစ်ကောင်စီနဲ့ဒေသခံတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူပြောပြပေးပါမယ်ရှင
်ကာဇာကမ်းမြောင်ရာဖာဒေသအရှိပိုင်းမှာရှိနေတဲ့ဒေသခံတွေခန်းယူနစ်အပါအဝင်အစ္စရေးတို့အဆိုအရတိုးချက်တတ်မှတ်ထားတဲ့စာနာမှုဆိုင်ရာအကာအကွယ်ပေးထားတဲ့ဒေသတွေကိုတင်ဆောင်ပေးကြဖို့အစ္စရေးစစ်တပ်ကဒီကနေ့သတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာရာဖာကိုအစ္စရေးကမကြာခင်ကာလအတော့တွင်ထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်ဆင်တဲ့အနေနဲ့ဒေသခံအရသားတွေကိုရှောင်တိမ်ခိုင်းတာဖြစ်ပါတယ်။ရာဖာမှာရှိတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုအစ္စရေးစစ်တပ်အနေနဲ့အင်အားသုံးနှင်းနှင်းသွားမှာဖြစ်တဲ့အတွက်ဒေသခံတွေရှောင်ပေးကြဖို့နဲ့ဒီဒေသမှာနေသူတွေဟာကိုယ့်အသက်အန္တရာယ်ကိုယ့်အသက်အတွက်အန္တရာယ်ဖြစ်စေနိုင်တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကအာရဗ်ဘာသာစကားနဲ့လူမှုကွန်ရက်ပေါ်မှာရေးသားထားပါတယ်။ဒီတော်တွင်ရာဖာဒေသခံတွေထွက်ခွာသွားဖို့အစ္စရေးကအမိန့်ထုတ်နေပေမဲ့အပြစ်ရရေးကိစ္စဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်သွားမယ်လို့ဟာမတ်အစဖွဲ့ကပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ဘုရင်ဒုတိယမြောက်အက်ဒူလာကိုဒီကနေ့အင်ဂျူရောမှာလက်ခံတွေ့ဆုံမှုရှိပြီးတော့အစ္စရေးနဲ့ဟာမတ်တို့ကြားဂါဇာမှာလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲကိစ္စကိုအဓိကထားပြီးတော့ဦးစားပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဂျော်ဒန်ဘုရင်အက်ဒူလာဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့ဂျော်ဒန်နိုင်ငံအာမန်မြို့မှာတွေ့ဆုံခဲ့ပြီးတော့အစ္စရေးနဲ့ဟာမတ်တို့ကြားအပြစ်ခတ်ရဲဆဲရေးသဘောတူညီချက်ရဖို့နောက်ပြီးတော့ဂါဇာကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နိုင်ရေးဂျော်ဒန်ရဲ့ပါဝင်ဆောင်ရွက်မှုစတဲ့အခြေအနေတွေအပြင်ပါလက်စတိုင်းနဲ့အစ္စရေးပြည်ပခါပြည်လည်ရေးအတွက်နှစ်နိုင်ငံဒွန်တွဲတည်ရှိရေးအပါအဝင်ဒေသတွေမှာရေရှည်တည်တပ်နဲ့ငြိမ်းချမ်းရေးတွေရဖို့ကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ဖေဖော်ဝါရီလအတွင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဘုရင်အက်ဒူလာတို့တွေ့ဆုံခဲ့ကြတဲ့နောက်ကလည်းအလားတူကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။အီရန်ကအစ္စရေးကိုကြီးမားတဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့လွန်ခဲ့တဲ့တစ်လလောက်တုန်းကလည်းသမ္မတနဲ့ဘုရင်တို့ကြားတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ရမှာတော့အီရန်ရဲ့ဒီလိုတိုက်ခိုက်မှုဟာဂျော်ဒန်နိုင်ငံနဲ့ဂျော်ဒန်လူမျိုးတွေကိုချိန်ချောက်တဲ့လုပ်ရဖြစ်တယ်ဆိုတာကိုအမေရိကန်ဘက်ကယူဆကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်ရှင်။
ဂျာမန်ဝန်ကြီးချုပ် Olaf Scholz ရဲ့ပါတီကို Cyber Internet တိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတပတ်ကြာတိုင်ပင်ဆွေးနွေးမှုတွေလုပ်ဖို့အတွက်ရုရှားနိုင်ငံဆိုင်ရာတာအမတ်ကြီးကိုပြန်လည်ဆင့်ခေါ်လိုက်တယ်လို့ဂျာမနီကဒီကနေ့ပဲပြောပါတယ်။ Social Democrat Party ရဲ့ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်တခြားအရေးကြီးတဲ့အစိုးရနဲ့စက်မှုလုပ်ငန်းတွေကိုရုရှားစစ်ဘက်ဆိုင်ရာ hacker တွေကတိုက်ခိုက်ခဲ့ကြောင်းပြီးခဲ့တဲ့သတင်းပတ်ကပဲဂျာမနီကဆွဆွဲခဲ့တာပါရုရှားအနေနဲ့ cyber တိုက်ခိုက်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်တွေကြုံရလိမ့်မယ်လို့လည်းတခြား NATO နဲ့ဥရောပနိုင်ငံတွေနီးတူဂျာမနီကသတိပေးခဲ့ပါတယ်ဒီကိစ္စကိုအလင်းနဲ့ထားကင်တွဲနေကြောင်းနဲ့ရုရှားနိုင်ငံဆိုင်ရာဂျာမနီသမ္မတကြီးအလက်ဇန္ဒရာလမ်တော့ဖ်ကိုပြန်ခေါ်ဖို့ဆုံးဖြတ်ကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးအနာလီနာဘာဘော့ကဒီကနေ့ပဲပြောပါတယ်သမ္မတကြီးလမ်တော့ဖ်ဟာမြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲကာလက ဥရောပတမကရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဂျာမနီနိုင်ငံရဲ့ယုံပြောရေးဆိုခွင့်ရှိသူအမျိုးသမီးကက်သရင်းဒီရှွာဝါကလည်းဂျာမနီအစိုးရအနေနဲ့ဒီဖြစ်ရပ်ကို Liberal Democracy နဲ့ထောက်ခံအားပေးတဲ့အဖွဲ့အစည်းတွေကိုစန့်ကျင်တဲ့အပြုအမူအဖြစ်အလေးနက်ထားဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗျာ။
ရုရှားနိုင်ငံရဲ့နယ်စပ်မြို့ဖြစ်တဲ့ Belgrade ဒေသမှာတော့ယူကရိန်းဘက်က drone နဲ့ဒီကနေ့တိုက်ခိုက်ခဲ့တဲ့အတွက်လူ6ဦးသေဆုံးပြီးတော့30ကျော်ဒဏ်ရာရရှိခဲ့ပါတယ်။ Belgrade ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကလည်းဒီတိုက်ခိုက်မှုကြောင့်လူ30ကျော်ဒဏ်ရာရခဲ့တယ်ဆိုတာကို Telegram မှာရေးသားဖော်ပြပါတယ်။ရုရှားတို့ရဲ့ drone 73စင်းမှာ12စင်းကို၄ချောင်းရံကာကွယ်ရေးတပ်တွေဘက်ကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါတယ်။ရုရှားနယ်စပ်တစ်လျှောက်ယူကရိန်းအရှေ့မြောက်ပိုင်းစူမီဒေသမှာလည်း drone တွေကိုကြားဖြတ်ဟန်တားနိုင်ခဲ့ပါတယ်လို့ယူကရိန်းဒေသကပြောပါတယ်။စူမီဒေသဆိုင်ရာစစ်ဘက်အုပ်ချုပ်ရေးအဖွဲ့ကလည်းစွမ်းရင်စက်ရုံတစ်ခုကိုရုရှားဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်ဆိုတာကို Telegram မှာရေးသားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့အပြက်စီးအသေးအပြောက်စီးရင်ကိုတော့မသိရသေးပါဘူး။ယူကရိန်းသမ္မတ Volodymyr Zelensky ကတော့အချင်းချင်းညီညွတ်ကြဖို့အရှေ့တန်းကစစ်တီတွေအတွက်ဆူတောင်းပေးကြဖို့မနေ့ကမိကွန်းပြောကြားခဲ့ပါတယ်ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393နဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနေ့မှာဖိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါခနရခိုင်ပြည်နယ်ဘူးတီတောင်အခြေဆိုင်စစ်စီရေးကုတ်ကဲမှုဌာနချုပ်စကခ15ကဒုတက်မှမှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေအနေနဲ့မိသားစုဝင်တွေဒီလ4ရက်နေ့မှာလက်နက်ချအညံ့ခံခဲ့တယ်လို့အာရခတပ်တော် AA ကဒီကနေ့မှာထုတ်ပြန်ပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘလို့မှလွတ်လန်းမရှိတော့တဲ့အချိန်မှာလက်နက်ချအညံ့ခံတာဖြစ်ကြောင်းလဲ AA ကြေညာချက်မှာဖော်ပြပါတယ်စစ်တွေမျိုးမြောက်ဖက်မိုင်50အကွာမှာရှိတဲ့စကခ15ဌာနချုပ်ကိုကာလအတော်ကြာပိတ်ဆို့ဖျက်တောက်ထားပြီးစနေရက်ကြာအပြင်းအထန်တက်ခတ်ခဲ့ပြီးတဲ့နောက်တင်ပိုက်ရရှိခဲ့တာဖြစ်ပါတယ်စကက15ဌာနချုပ်ကိုအာရခတပ်တော်ကဘယ်ရက်မှာတင်ပိုက်ခဲ့တယ်လဲဆိုတာကိုဖော်ပြထားတာမျိုးမရှိပေမဲ့လည်းဘူးတီတော်မျိုးဝန်းကျင်မှာတော့အခုရက်ပိုင်းနေ့အတွင်းပုံမှန်လိုတိုက်ပွဲတွေဖြစ်ပွားနေကြတာပါ AA ကထုတ်ပြန်တဲ့ဗီဒီယိုထဲမှာလူပေါင်းရာနဲ့ချီလမ်းလျှောက်လာတာကိုတွေ့ရပြီးတချို့လည်းဒဏ်ရာရထားကြတာကိုတွေ့ရပါတယ်လက်နက်ချအညံ့ခံခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဘယ်နေရာမှာထိန်းသိမ်းထားလဲရှစ်ဆက်ဘလို့စီမံသွားမလဲဆိုတာကိုတော့ဖော်ပြထားတာမျိုးမရှိပါဘူးရခိုင်ပြည်နယ်အတွင်းစစ်စင်ရေးကုတ်ကဲမှုဌာနချုပ်3ခုရှိပြီးစကကခိုးကြောက်ကိုကြောက်တော်နဲ့လက်အောက်ခံတိုင်းရင်အားလုံးကိုဖေဖော်ဝါရီလအတွင်း AA ကတိမ့်ပိုက်ခဲ့သလိုအခုအခါစကခ15ဘူးတီတောင်ဌာနချုပ်ကိုတိမ့်ပိုက်နိုင်ခဲ့ပြီးလက်အောက်ခံတိုင်းရင်အားလုံးကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ AA ကပြောပါတယ်2023ခုနှစ်နိုဝင်ဘာလကစတင်ခဲ့တဲ့ဒကြော့ပြန်တိုက်ပွဲတွေအတွင်းရခိုင်ပြည်နယ်တွေက18မြို့နယ်ထဲမှာ15မြို့နယ်မှာတိုက်ပွဲတွေဆက်ဖြစ်ပွားနေပြီးလူပေါင်းရာနဲ့ချီတေဆုံးခဲ့သလို၃သိန်းကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲကပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီစခန်းတွေကိုအာရခတပ်တော် AA ကသိမ်းပိုက်နိုင်နေတာကြောင့်စစ်ကောင်စီဘက်ကနေကြားဆောင်တပ်ဖွဲ့ဝင်တွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြီးခဲ့တဲ့လပိုင်းကစလို့ထွက်ပြေးလာနေကြတာမှဒီကနေ့မှလည်းနေကြားဆောင်တပ်ဖွဲ့ဝင်88ယောက်ထွက်ပြေးခိုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကအတည်ပြုပြောဆိုပါတယ်ခင်ဗျာ။
ရုရှားယူကရိန်းရေးမှာတရုတ်နိုင်ငံအနေနဲ့ဥရောပနိုင်ငံအနေနဲ့နီးကပ်စွာပူးပေါင်းဆောင်ရွက်ဖို့နဲ့တရားမျှတတဲ့ကမ္ဘာကုန်သွယ်ရေးစည်းမျဉ်းတွေကိုလိုက်နာကျင့်သုံးမှုပြင်သစ်သမ္မတအီမန်နွေလ်မက်ခရွန်ကတရုတ်သမ္မတရှီကျင်းဖင်ကိုဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။တရုတ်သမ္မတအနေနဲ့2019ခုနှစ်နောက်ပိုင်းဥရောပကိုပထမဆုံးလာရောက်တဲ့ခီးစဉ်မှာပြင်သစ်သမ္မတကအခုလိုပြောလိုက်တာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာတရုတ်သမ္မတရှီဟာဆာဗီးယားနဲ့ဟန်ဂေရီနိုင်ငံတွေမှာလည်းတွေ့ဆုံဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပါတယ်။သမ္မတကတော့ဒီတရုတ်နိုင်ငံရဲ့မူဝါဒရေးရာကြီးကြီးမားမားမပြောင်းလဲဘူးလို့လေလာသူတွေကသုံးသပ်မယ်ဆိုရင်တော့မှတရုတ်အနေနဲ့ယူကရိန်းမှာငြိမ်းချမ်းရေးရဖို့ကိုလိုလားပါတယ်လို့ဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဥဆလာဘွန်ဒါလရန်တက်ရောက်ခဲ့တဲ့သုံးဖွင့်ဆိုင်ပနာမစည်းဝေးမှာလည်းပြင်သစ်သမ္မတမက်ခရွန်ကယူကရိန်းရေးပါဝင်ကြီးမားတဲ့အချက်အသေးတွေမှာတရုတ်နဲ့ညှိနှိုင်းဆောင်ရွက်မှုတွေကိုပြက်ပြက်သားသားပြောဆိုခဲ့တယ်လို့ဥရောပတရုတ်ကုန်သွယ်မှုအလုံးအတွက်တရားမျှတတဲ့စည်းမျဉ်းတွေချမှတ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဥရောပတိုက်ရဲ့အနာဂတ်ဟာတရုတ်နဲ့ဟန်ချက်ညီတဲ့ဆက်ဆံရေးကိုဆက်ပြီးတော့မှဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နိုင်မှုအပေါ်မှာမူတည်ပါတယ်ဆိုပြီးတော့ပြင်သစ်သမ္မတကပြောဆိုထားပါတယ်ရှင်
။တကမ္ဘာလုံးအတိုင်းအတာနဲ့အမေရိကန်ရဲ့ဥဆောင်မှုကိုတရုတ်ရဲ့ဥဆောင်မှုနဲ့ပိုပြီးလက်ခံကြတဲ့အကြောင်း ဒီကနေ့တနင်္လာနေ့မှာထုတ်ပြန်တဲ့ Gallup စစ်တမ်းကဖော်ပြထားပါတယ်။အမေရိကန်ဥဆောင်မှုကိုနိုင်ငံအတော်များများကထောက်ခံပေမဲ့2023ခုနှစ်မှာတော့အင်အားကြီးတဲ့နိုင်ငံလုံးကိုထောက်ခံမှုကျဆင်းသွားတယ်လို့စစ်တမ်းကဖော်ပြထားပါတယ်။2023ခုနှစ်စစ်တမ်းကောက်ယူခဲ့တဲ့နိုင်ငံပေါင်း133နိုင်ငံထဲက82နိုင်ငံကအမေရိကန်ဥဆောင်မှုကိုလက်ခံပြီး52နိုင်ငံကတရုတ်ကိုထောက်ခံကြပါတယ်။နိုင်ငံတနေငံရဲ့ဩဇာလွှမ်းမှုကသူ့ဥဆောင်မှုကိုဘလောက်ထောက်ခံတယ်လဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့လဲစစ်တမ်းကထောက်ပြပါတယ်အမေရိကန်နဲ့တရုတ်ရဲ့ဥဆောင်မှုကိုတစ်ကမ္ဘာလုံးကထောက်ခံမှုကျဆင်းနေတယ်ဆိုပေမဲ့နှစ်နိုင်ငံစလုံးကကမ္ဘာနိုင်ငံတချို့မှာရေရှည်အကျိုးစီးပွားရှိခဲ့တာကိုလည်းထောက်ပြထားပါတယ်တရုတ်နိုင်ငံကတန်ဇန်နီးယား၊ယူဂန်ဒါ၊တောင်အာဖရိက၊မာလဝီစတဲ့အာဖရိကနိုင်ငံတွေမှာအကျိုးအမြတ်တွေဖြစ်ထွန်းခဲ့တယ်လို့အမေရိကန်ကလည်းအရှနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဖိလစ်ပိုင်၊တောင်ကိုရီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာအကျိုးစီးပွားရရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။တရုတ်ရဲ့ဒေတာတွင်းရန်လိုတဲ့လူရက်တွေကအိန္ဒိယနိုင်ငံတွေအနေနဲ့အမေရိကန်ရဲ့ဥဆောင်မှုကိုပိုထောက်ခံဖို့တွန်းပို့ပေးနေတယ်လို့ဖြစ်နေတဲ့အကြောင်းလဲစစ်တမ်းကဖော်ပြထားပါတယ်။နှစ်ပေါင်း20နီးပါးကြာ Gallup စစ်တမ်းအချက်အလက်တွေအရတစ်ကမ္ဘာလုံးမှာ Republican ဥဆောင်မှုတဲ့ Democrat ဥဆောင်မှုကိုထောက်ခံမှုပိုများတယ်လို့လဲဒီကနေ့ထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံရဲ့အနေရရှိတဲ့လုပ်ရက်တွေကိုကန့်ကွက်ပြီးတော့မကြခင်ပါပဲဖိလစ်ပိုင်မြောက်ပိုင်းကန်ယူရဲမှာလုပ်တဲ့စီးရီးလေ့ကျင့်မှုအတွင်းမှာတော့ဒုံးကျည်တဲ့အမြောက်တွေကိုပြစ်ခတ်လေ့ကျင့်ခဲ့ကြပါတယ်တောင်တရုတ်ပင်လယ်တွင်မှာဖိလစ်ပိုင်နိုင်ငံကသူ့ပိုင်ဖြစ်တဲ့တောင်းဆိုထားတဲ့ကန်ယူရဲအနီးမှာကြီးရေလေတပ်ဖွဲ့တွေစုပေါင်းပြီးတော့စီးရီးလေ့ကျင့်နေတာဖြစ်ပါတယ်တရုတ်ဘက်ကလည်းထိုင်ဝမ်ကျွန်းအနီးမှာလေတပ်နဲ့ရေတပ်တို့ရဲ့ပူးပေါင်းစီးရီးလေ့ကျင့်မှုကိုအချိန်မြင့်ပြီးတော့လှုပ်ဆောင်နေပါတယ်ထိုင်ဝမ်ကျွန်းရဲ့တောင်ဘက်ကီလိုမီတာ400 249မိုင်အကွာမှာတော့လူဆွန်ကျွန်းရဲ့အနောက်မြောက်ဘက်ကန်ယိုရန်တဲတောင်ပြင်မှာအမေရိကန်တပ်ဖွဲ့တွေကကန်ယိုရန်ကနေ5ကီလိုမီတာအကွာမှာရှိတဲ့ရေပေါ်ပစ်မှတ်တွေကိုအမြောက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်ဆိုတာကို AFP သတင်းဌာနသတင်းထောက်တွေကတွေ့မြင်ခဲ့တယ်ဆိုတာကို AFP သတင်းမှာဖော်ပြပါရယ်အမေရိကန်ပထမမရင်းတပ်ဖွဲ့ရဲ့တပ်မှုကြီးဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်စီတာဟုံးကတော့ဒီစီရေးလက်ကျင့်မှုကမြေပြင်လုံခြုံရေးအတွက်အစိုးဆုံးကိုမျှော်လင့်ပြီးတော့ပြင်ဆင်ထားတဲ့လက်ကျင့်မှုဖြစ်တယ်လို့ပြောဆိုထားပါရယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ကချင်ဘက်မှာစစ်ကောင်စီရဲ့တပ်စခန်းတွေကို KIA ကတိုက်ခိုက်သိမ်းပိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်အတွင်းမှာအရေးပါတဲ့နေရာတချို့အပါအဝင်စစ်ကောင်စီရဲ့တပ်စခန်းတဒါဇင်နီးပါးလောက်ကိုသိမ်းယူနိုင်ခဲ့ပါတယ်လို့ကချင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့ KIA ကပြောလိုက်ပါတယ်မြကြီးနာပူတာကိုကားလန့်နဲ့စွန်ပရာဘုံမြို့နယ်ကိုထိန်းချုပ်ထားတဲ့စခန်းတွေကိုတော့ပူပေါင်းတပ်တွေက2လကျော်ကြာတိုက်ခိုက်ခဲ့ပြီးတော့သိမ်းပိုက်နိုင်ခဲ့တာလို့ဆိုပါတယ်ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်
ကချင်လူလဲ့တပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လဆန်းကစပြီးတော့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာတနင်္ဂနွေနေ့ကတော့ဆွန်ဘရဘွန်ချီဆိုင်တပ်စခန်းနဲ့ဝိုင်းမော်မြို့နယ်အတွင်းကတပ်စခန်းတော်တော်များများကိုပူးပေါင်းတပ်တွေနဲ့အတူသိမ်းယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံမူကြီးနော်ဘူးကပြောပါတယ
်မနေ့ကအပြည့်တပ်သိမ်းနိုင်တဲ့စခန်းကတော့ဆွန်ဘရဘွန်ပေါ့နော်ဆွန်ဘရဘွန်ခလာရီယာလေးဖြစ်တဲ့တပ်စခန်းကိုလည်းမနေ့ကပြည့်တပ်သိမ်းစီလို့ရပါပြီအဲ့ဒါကနောက်ဝိုင်းမော်မြို့နယ်ဘက်မှာကျနေတယ်ကျွန်တော်တို့มีคำสะขันกระกำสะขันสมาหน้าจังไอ้ที่ขันชี้อยู่แล้วมันเนี่ยติ้งไล่ตัดผิดไปแล้วเค้าเนี่ยกี่ตัวสะขันแล้วติ้งไล่ไปดิขันชี้เนี่ยอารมณ์ปองก็สักตัวเราใช่ป่ะเด้อเค้าเนี่ย
ซอมบราบอนฉีไซคาลายา46ฮะปิจีนาปูตาโอกาลันเนี่ยซอมบราบอนမျိုးเนကိုထိ ंछ ုတ်ထားတဲ့အရေးပါတဲ့စကမ်းဖြစ်ပြီးတော့မတ်လဇန်ကစတင်ပြီး2လခန့်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဘုံမကြီးနော်ဘူးကဆက်ပြောပါတယ
်ซอมบราบอนကတော်တော်အရေးပါတဲ့စကမ်းဖြစ်ပါတယ်မကျနာပူတော်လာရဲ့တော့နော်အဲသူကခရစ်တော်ခါနေဖြစ်ပါတယ်။နောက်ဥစံပါပုံမြင့်ရဲ့လူချင်းကြီးယူထားတဲ့ခါနေလည်းဖြစ်ပါတယ်။ကျတို့အဲတမဟာတုအဲတည်ခုနှစ်တို့တည်လေးတို့ကိုထင်ချုပ်ထားတဲ့အဲဒူဟာခါနေဖြစ်ပါတယ်။ကျွန်တော်တို့တိုက်တာကတော့သုံးလပိုင်းကနဲ့တိုက်တာကျွန်တော်အဲနလကြော်ကြော်လောက်တိုက်တာပေါ့
နလကြော်ကြာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့နောက်ဆွန်ဘရဘွန်မြို့ကန်တွေဟာနေရက်ဆွန့်ခွာထွက်ပြေးနေကြပါတယ်လောလောဆယ်မှာတော့ဆွန်ဘရဘွန်မှာတိုက်ပွဲတွေငြိမ်သက်သွားပြီးမြေထောင်နဲ့ချီတဲ့စစ်ဆောင်တွေကတော့တောတောင်တွေထဲမှာပုံအောင်နေကြဆဲဖြစ်ပြီးတော့မြစ်ကြီးသားဘူတာကိုလမ်းပိတ်နေတာကြောင့်ရိတ်ခါနဲ့စီဝါအပါအဝင်အဆအဆအခက်ခဲနေကြောင်းဒေသခံတူကပြောပါတယ်
တဲ့တိုက်ပွဲတော့နေရောက်တယ်ခုပြီးသွားတယ်လို့တော့ပြောတာလေဆရာတို့တော့ထဲမှာပဲပုံနေတာတစ်ထောင်ကျော်လောက်ရှိမယ်ကျန်ထောင်နေရအောင်လို့ရှိဒီဘက်လမ်းပိတ်ထားတော့အလုံးဟာခက်ခဲနေတာ
ဆွန်ဘရာဘွန်မြို့ကိုမတ်လဒုတိယပတ်လောက်ခရေကကေအန်အေကတင်းယူခဲ့တာဖြစ်ပြီးတော့အခုခါမှာဆွန်ဘရာဘွန်မြို့ကိုထိန်းချုပ်ထားတဲ့စခန်းကိုပါတင်းယူနိုင်ခဲ့တာလည်းဖြစ်ပါတယ်ဝိုင်းမော်မြို့နယ်တွေကတင်းယူခဲ့တဲ့စခန်းတွေမှာအရေးကြီးတဲ့စခန်းတွေကတော့အင်ကရန်စခန်း၊ဂါဂန်စခန်း၊စမတ်စခန်းတို့ဖြစ်ကြောင်းဘူမကြီးနော်ဘူးကပြောပါတယ်စစ်ကောင်စီကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး2016ခုနှစ်ကမြန်မာစစ်တပ်ဘက်က၄လကျော်ကြာအပြင်းထန်တိုက်ခိုက်တင်းယူခဲ့တဲ့ဂီဒွန်စခန်းကိုတော့၈နှစ်ကြာမှ KNY ကပြန်လည်တင်းယူခဲ့ပါတယ်ဝိုင်းမော်မြို့နယ်တွေကစခန်းတွေကိုတော့မေလ3ရက်နေ့ကစတင်တိုက်ခိုက်ပြီးမီလာ9ရက်နေ့မှာတည်ယူခဲ့တာပါမတ်လ9ရက်နေ့ကစတင်ခဲ့တဲ့ GIA နဲ့ပူပေါင်းတပ်တွေရဲ့စစ်စင်ရေးအတွင်းမှာကချင်ပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းအကြီးငယ်80ကျော်ကိုသိမ်းပိုက်ခဲ့ကြောင်းကြေညာထားပြီးတော့ဒီအပိုင်းတွေမှာတော့မိုးမောက်မြို့နယ်မှာစီးရီးတင်းမာနေစေဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ကစစ်ကောင်စီရဲ့တပ်စခန်းတရားစင်နီးပါးကို KIA ကတည်ယူနိုင်ခဲ့တဲ့သတင်းကိုကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲကရင်နီဘက်မှာစစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကိုတော်လိုင်းရေးတပ်ဖွဲ့တွေဘက်ကပစ်ချလိုက်တဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဖားဆောင်မြို့နယ်မှာမေလ6ရက်နေ့မနက်ပိုင်းနောက်တုန်းကစစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့ဒေသခံတော်လိုင်းရေးတပ်ဖွဲ့တွေကပြောပါရယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့တော်လိုင်းရေးအင်အားစုတွေကြားကရင်ပြည်နယ်ဖားဆောင်မြို့မှာတိုက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအခုလိုသတင်းထွက်ပေါ်လာတာဖြစ်ပါတယ်။ကရင်နီဒေသလက်နက်ကိုင်ပြည်ပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးကတင်ပြပေးထားပါတယ်
။ကရင်နီဒေသဖားဆောင်မြို့နယ်မှာဒီနေ့အစောပိုင်းကဒေသခံတော်လိုင်းအင်အားစုတွေကပြစ်ခတ်ခဲ့ကြောင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ်
။စစ်ကောင်စီရဲ့ရဟယင်စစ်စီကိုဒီနေ့လည်း7နာရီဝန်းကျင်တော့မှာကရင်နီတော်လိုင်းရေးတပ်ဖွဲ့တွေကပြစ်ချနိုင်ခဲ့တာဖြစ်ပါတယ်။ပြစ်ချသွားတဲ့ဒါကတော့ဒီဘော်ဒကယ်မြို့နယ်ထဲမှာလို့ယူဆရပါတယ်။အချင်းဒီတိတ်ဆိတ်ကိုတော့ဟိုစုံစမ်းနေစေဖြစ်ပါတယ်။စစ်ကောင်စီကများသောအားဖြင့်ရဟယင်ကိုထောက်ပို့တဲ့နေရာမှာအုံပြုပါတယ်ပေါ့နော်။ဆိုတော့ထောက်ပို့လျင်ဖြစ်ဖို့များပါတယ်။
ပြတ်ကျသွားတဲ့လင်းရင်အမျိုးအစားနဲ့ပြက်စီးတဲ့အခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါတယ်။ရဟန်းရင်ပြစ်ချခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီကလည်းတစုံတရာထုတ်ပြန်ထားတာမတွေ့ရသေးပါဘူး။ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှုလည်းဖြစ်ကရင်နီလူ့အခွင့်အရေးတည်ထောင်သူလည်းဖြစ်တဲ့ကိုပညာကလည်းရဟတ်ရင်ပြစ်ချခံခဲ့ရတဲ့တဲ့ရင်ကြားရကြောင်းအခုလိုပြောပါဗျ။တ
န်ရရတဲ့စစ်ကောင်စီတပ်တွေကိုသူတို့လာပြီးတော့မှလေနဲ့လာတဲ့အချိန်မှာကျွန်တော်တို့ပြစ်ချနိုင်ခဲ့တာပေါ့နော်။လေမှုရေဆုံသွားတယ်ဆိုတာတန်တော့ကြားတော့ပေါ့နော်။နောက်သူလေပေါ်မှာပါတဲ့တချို့တန်ရရတဲ့တချို့စစ်ကောင်စီတွေကိုတော့နောက်ဒီဘောလခဲကိုဘောလခဲကနေလာပြီးတော့မှစေဟရင်နဲ့အာဒီစေဟရင်နဲ့လာပြီးတော့မှပြတ်တည်သွားတယ်ဆိုတာဟာတော့ကျွန်တော်တို့ကြားတိရတာရှိပါတယ်။
ကရင်နီဒေသမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကိုတော်လိုင်းအင်အားစုတွေကပစ်ခတ်ခဲ့ပူပါတယ်လက်တလုံးမှာတော့ဖားဆောင်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့အပြင်းအထန်တိုက်ပွဲဖြစ်ပွားနေတယ်လို့လည်း KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ
်ဖားဆောင်မှာကားတိုက်ပွဲတွေပြင်းထန်နေတော့ဖြစ်ပါတယ်စစ်ကောင်စီတပ်ရဲ့တပ်တောင်းလေးတပ်ရဲ့တပ်တောင်းကတပ်ကိုဒါတော်လိုင်းတပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့ပြီးတော့မှဟိုစစ်စင်ရေးလုပ်နေတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဒီကြက်လီရင်ပေါ့နော်။နောက်ပြီးတော့ဒီထောက်ပို့လီရင်ကနေပုံချဲတာတွေစတဲ့လေကြောင်းတိုက်ခတ်မှုတွေပေါ့ဒါအသုံးပြုပါရယ်။အထူးသဖြင့်ဒီမေလ၄ရက်ကနေပြန်နေပြီးတော့မှပြင်ထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုကိုအဆမတန်အသုံးပြုတယ်လို့ပြောလို့ရပါတယ်
။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြည်ပခတွေကြီးထွားလာတဲ့အထက်မှာကရင်နီဒေသဟာလည်းတခုအပါအဝင်ဖြစ်ပါတယ်။ပြည်ပခတွေကြောင့်ကရင်နီဒေသအပါအဝင်နိုင်ငံအဝန်နေရဲစွန့်ခွာရသူအရေအတွက်ဟာလည်းအခုဆိုရင်3သန်းကျော်ထိတောင်ရှိသွားပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်။
ဒါကတော့ကယားဒေသတွေမှာစစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကိုကရင်နီတော်လိုင်းရဲတပ်ဖွဲ့တွေကပစ်ချလိုက်တဲ့သတင်းမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစီးရီးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်ကော့ဂရိတ်နဲ့ကြာရင်စိတ်ကြီးမြို့နယ်တွေမှာကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေ နောက်ပြီးတော့ဒီစစ်ကောင်စီကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။တိုက်ပွဲတွေအတွင်းမှာထိခိုက်သေးခြင်းမှုတွေရှိပါတယ်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ကရင်ပြည်နယ်ထဲကစစ်ရေးပြည်ပခါနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်ကော့ဂရိတ်နဲ့ကြာရင်စိတ်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF တပ်တွေတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်ကြာဆုံးမှုတွေရှိနေတယ်လို့စစ်ကောင်စီဘက်ကနေလက်နက်ချအညံ့ခံကြတဲ့စစ်သားတွေလည်းပူးပေါင်းတပ်ဖွဲ့ဘက်ထံကိုခပ်ပြေးလာကြတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်။အဲ
ကော့ဂရိတ်ကတော့ဒီအောင်စရာစစ်ကြောင်းဆက်ထိုးနေတာပါနော်
ဟုတ်ကဲ့
တိုက်ပွဲအကြီးကျယ်ဖြစ်နေတယ်ဟုတ်ကဲ့ဟု
တ်ကဲ့တို
က်ပွဲအကြီးကျယ်ဖြစ်နေဆိုတော့သူတို့ဘက်ကတော့စီဆုံးတာတို့ထွက်ပြေးတာတို့အလင်းဝင်တာကျွန်တော်စီအလင်းဝင်တာတို့ကတော့အများကြီးဖြစ်လာတယ်။ချိတ်ဆက်တာတော့ခုချိန်မရှိနေတော့မှသူတို့ချိတ်ဆက်တယ်သူတို့ပဲလာမယ်အဲ့လိုမျိုးပေါ့နော်။တရားပြချိတ်ဆက်မရတိုင်းတော့ချိန်နဲ့နေရလွဲတာတို့ဆစ်ဖြစ်နေတဲ့အချိန်ကျတော့သူ့စောက်ကြည့်ဖို့လည်းကျွန်တော်အချိန်မရနောက်တစ်ခုသူတို့ချိန်နဲ့နေရတိုင်းကျွန်တော်သွားဖို့ကလည်းလည်းအန္တရာယ်တော့ရှိနေဟုတ်ကဲ့ကျတော့တော့ရေဒီကုန်တော့ကျော်လာတယ်ဒါပေမဲ့အဲ့ဒီလမ်းနှစ်ခုပေါ့နော်ကျွန်တော်တို့ဒီအာရှလမ်းဟောင်းဥစ္စာပေါ့နော်ဒီမြောက်ပြည်ကျောက်ကိတ်လမ်းဟောင်းရဲ့ဒီအာရှလမ်းသိရဲ့အဲ့နှစ်ခုကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးလာနှစ်ကြောင်းလုံးကိုတော့ဖျက်တိုက်တော့ခါကြတော့အထူးကြိုက်စီဆုံးနေအများကြီးပဲဖွင့်တယ်လေ
ဒီရက်ပိုင်းမှာပဲကြာရင်စိတ်ကြီးမြို့နယ်တဲကရှင်မြန်တရင်284ကတောင်စွန်းစခန်းကိုလည်းပူပေါင်းတက်တီကသိမ့်ပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်
လုံးရက်နေ့မှာကျွန်တော်တောင်စွန်းစခန်းကိုတင်လိုက်တယ်အဲ့ဒါ184ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့
အဲ့ဒီစခန်းကတော့ဟိုခြေရင်းစခန်းပေါ့နော်တရင်184ရဲ့ခြေရင်းစခန်းကိုကျွန်တော်အလုံးစုံတင်လိုက်တယ်လက်နဲ့ခြေရင်းနေလည်းအများကြီးရတယ်နောက်တုတ်ပန်းနေလည်းရတယ်ဟုတ်ကဲ့
စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးမြဝတီမြို့မှာတော့ချစ်ချည်ရဲ့တရားတစ်ကောတရားနှစ်ပါပြန်လည်ဖွင့်လှစ်ထားပြီးကုန်စည်စည်းစိမ်မှုတွေဆက်လုပ်နေပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကအပြည့်အဝထိမ့်ချုပ်ထားတာမဟုတ်ပဲ။နေချားဆောက်တက်ကပဲမြို့ထဲမှာထိမ့်ချုပ်ထားတယ်လို့လည်းဆိုပါတယ်
။အဲသူတို့လုပ်ငန်းတွေပတ်နေတဲ့ပုံစံတော့ပြတယ်။ဒါပေမဲ့မြောက်ပြည်ကိုအကြီးစားထိမ့်ချုပ်ထားတာကတော့ PDF ပဲ။အဲ PDF ကဥပဒေရတာပေါ့နော်။ Fortitude အဲ Fortitude နဲ့ဒီ2.5မှာလက်ကျန်ကြီးကြီး50လောက်တော့ရှိတယ်။အဲအဲ့လောက်မှကျန်တာတော့သူတို့ကမရှိသူတို့ကမြောက်ပြည်ဒီနဲ့သင်ငန်းကြီးနောက်ပြည်အောင်ပြန်ရပြီးစူးမှုအတွက်စူးစမ်းနေတာပေါ့နော်။လက်ရှိတော့ဒီသုံးမှုအခြေအနေမပြေလည်ဘူးဟုတ်ကဲ့ကျွန်တော်စက်ကူကလည်းမရောက်လာနိုင
်လက်တလောမှာတော့ကရင်ပြည်နယ်အခြေအနေကတိုက်ပွဲတွေမငြိမ်သက်သေးသလိုစစ်ဘေးရှောင်စခန်းတွေမှာနေရတဲ့ဒုက္ခတွေအရေအတွက်ကလည်း4000ကျော်ရှိနေပါသေးတယ်ကုန်စည်စည်းစိမ်မှုတွေကလည်းပုံမှန်လဲပတ်တာတွေမရှိသေးသလိုမြဝတီကော့ဂရိတ်အာရှလမ်းကလည်းပိတ်ထားဆဲဖြစ်ပါတယ်ရှင
်ဒါကတော့ကရင်ပြည်နယ်ဘက်ကစီးရဲနောက်ဆုံးရအခြေအနေမအေးအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ CDN ဝန်ထမ်းတွေကိုခန့်ထားတယ်ဆိုတဲ့ဆွဲချက်နဲ့ပုဂ္ဂလိကဆေးရုံတချို့ပိတ်ခံရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်မွန်ပြည်နယ်မော်လမြိုင်မြို့ကပုဂ္ဂလိကဆေးရုံတခုမှာဆရာနာသိမ့်မှုကိုစန့်ကျင်တဲ့ CDN လှုပ်ရှားမှုမှာပါဝင်တဲ့သူတချို့ကိုဝန်ထမ်းဖြစ်ခန့်အပ်ထားတယ်ဆိုပြီးတိုင်ကြားခံရတာကြောင့်ယာယီပိတ်လိုက်ဖို့အာဏာပိုင်တွေဘက်ကညွှန်ကြားထားတယ်လို့နှီးဆက်သူတချို့ကပြောပါတယ်အရင်တုန်းကလည်း CDN လှုပ်ရှားမှုမှာပါဝင်တဲ့ကျန်းမာရေးဝန်ထမ်းတွေကိုခန့်အပ်ထားတယ်ဆိုတော့အကြောင်းပြချက်နဲ့ရန်ကုန်နဲ့မန္တလေးကပုဂ္ဂလိကဆေးရုံတချို့ကိုလည်းအာဏာပိုင်တွေဘက်ကပိတ်ခန့်ခဲ့မှုပါတယ်အပြည့်အစုံရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးဆက်ပြီးပြောပြပေးပါမယ်ရှင်မော်လမြိုင်မြို့ဗပေတန်းရက်မှာရှိတဲ့အေးတန္တာအထုကုဆေးရုံကိုစစ်ကောင်စီဘက်ကလုပ်ငန်း3လပိတ်သိမ်းခံလိုက်ပါတယ်။စီရီယံလှုပ်ရှားမှုမှာပါဝင်တဲ့သူနာပြုတချို့ကိုခန့်အပ်ထားတာကြောင့်ဆိုပြီးအတိုင်ခံရတဲ့အတွက်အခုလိုမျိုး3လပိတ်ခံရတာလို့ဆေးရုံနဲ့နှိဇက်သူတူဦးကပြောပြပါတယ်
။ဘယ်ရက်ငါလာနေစစ်လပိုင်းတည်ရင်းဒီမှာပြန်ဖို့မှာမှာဆေးရုံတော့3လပိတ်ရမယ်စစ်လပိုင်းတည်ရင်းဒီတော့ပြန်ဖွင့်ပေးရမယ်အဲ့လိုမျိုးပြောပြန်ဖွင့်လို့ရတယ်ပေါ့ဟုတ်စီရီယံလုပ်ခဲ့တဲ့ဆရာမကြီးလုံးတယ်ပေါ့လုံးတော့တိုင်းလိုက်တာဟုတ
်စီရီယံကျမ်းမာရေးဝန်ထမ်းတွေကိုခန့်အပ်ထားတဲ့အတွက်အခုလိုမျိုးပုဂ္ဂလိကဆေးရုံတွေပိတ်သိမ်းခံရတာကရန်ကုန်နဲ့မန္တလေးမြို့မှာလည်းရှိပါတယ်မန္တလေးမြို့ကပုဂ္ဂလိကဆေးရုံတွေဖြစ်တဲ့ဂန်းကောမြို့တော်နန်းတော်စိန်ပန်းထက်နေလေးနဲ့မင်္ဂလာဆေးရုံတွေကိုလည်းပြီးခဲ့တဲ့2022ခုနှစ်နဲ့2023ခုနှစ်တွေမှာယာယီပိတ်သိမ်းခံခဲ့ရပူပါတယ်ရန်ကုန်မြို့ကအောင်ရတနာဆေးရုံကိုလည်းအခုနှစ်မေလနဲ့ဇွန်2လတာယာယီပိတ်သိမ်းခိုင်းထားပါတယ်။ပင်လုံဆေးရုံလည်းပြီးခဲ့တဲ့ဖေဖော်ဝါရီနဲ့မတ်လတုန်းကယာယီပိတ်ခံခဲ့ရပါတယ်။အခုလိုမျိုးဆေးရုံတွေယာယီပိတ်သိမ်းခံရလို့ အဲ့ဒီဆေးရုံတွေမှာပြသနေတဲ့လူနာတွေဟာနောက်ထပ်ဆေးကုသလို့ရနိုင်တဲ့ဆေးရုံတွေကိုလိုက်လံစုံစမ်းပြီးတော့ဆရာဝန်တွေနဲ့ချိတ်ဆက်နိုင်မှုကြိုတင်ပြင်ဆင်ထားရပါတယ်
ဒီတော့နေပြန်ရောက်နေပြီဆိုတော့လေအိမ်မှာပြန်နေတာအချိန်လေးလည်းကောင်းနေတော့တော်တော်တော့တကယ်လို့ဟိုမှာဖြစ်ဆိုလဲတခြားဆေးရုံပေါ့နော်တော်တော်တမားတော်တွေကဟိုဘက်ဒီဘက်မျှထိုင်လာတယ်ဆိုတော့တကယ်လို့တစ်ခုခုဟိုမှာဖြစ်ရင်လဲတခြားဆေးရုံပြောင်းပြရတာပေါ့အဲ့လောက်ပါပဲ
မြန်မာနိုင်ငံမှာလုပ်ငန်းလိုင်စင်ခွင့်ပြုထားတဲ့ပုဂ္ဂလိကဆေးရုံက295ရုံရှိတယ်လို့စစ်ကောင်စီရဲ့စံမာရေးဝန်ကြီးဌာနကဖော်ပြထားပါတယ်လုပ်ငန်းလိုင်စင်စီကံတွေကိုလိုက်နာဖို့ပြက်ကွက်တဲ့စံမာရေးလုပ်ငန်းတွေကိုအရေးယူနေပါတယ်လို့မေလာတရနေကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းအစည်းအဝေးမှာဒေါက်တာတက်ခိုင်ဝင်းကပြောပါတယ်ပုဂ္ဂလိကဆေးရုံတွေမှာစံမာရေးဆောင်ရှောက်မှုပေးနေသူတွေဟာတက်တန်းရှိတဲ့သတ်မှတ်လိုင်စင်ရှိရမှာဖြစ်ပြီးတော့တည်ဆဲဥပဒေနဲ့ညီဆွန်းထားတဲ့သူတွေမဖြစ်စေရေးကိုလည်းစီစစ်ဆောင်ရွက်နေပါတယ်လို့စစ်ကောင်စီရဲ့စံမာရေးဝန်ကြီးကပြောထားပါတယ်ရှင်ဒါကတော့ CDN ဝန်ထမ်းတွေခန့်အပ်ထားတယ်ဆိုတဲ့ဆွဲချက်နဲ့ပုဂ္ဂလိကဆေးရုံတစ်ခုအပိတ်ခံရတဲ့အခြေအနေသတင်းပါရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာအပူချိန်ပြင်းထန်လွန်းတဲ့အတွက်မွေးမြူရေးလုပ်ငန်းတချို့ထိခိုက်နေရတဲ့အခြေအနေကိုတင်ပြပေးကြပါရစေ။မြန်မာနိုင်ငံမှာဒီလမှာစံချိန်တရောင်အပူရန်ခံကိုခံနေရတာကြောင့်မွေးမြူရေးလုပ်ငန်းတွေမှာထိခိုက်မှုတွေကြုံနေရပါတယ်။ကမ္ဘာပေါ်မှာအပူဆုံးစီးရင်ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံရဲ့အလဲပိုင်းဒေသကမွေးမြူရေးလုပ်ငန်းတွေမှာဆိုရင်လည်းအပူဒဏ်ကြောင့်မွေးမြူရေးတိရစ္ဆာန်တွေထိခိုက်သေးဆုံးမှုတွေနဲ့ကြုံနေရပါတယ်လို့မွေးမြူရေးလုပ်ငန်းရှင်တွေကပြောပါတယ်။အပူဒဏ်ပြင်းထန်လွန်းတဲ့အတွက်နောက်ဆက်တွဲကြုံနေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်။
အပူချိန်ကြောင့်မွေးမြူရေးလုပ်ငန်းတွေမှာဆုံးရှုံးမှုတွေရှိနေပြီးရောဂါမကြောက်အောင်မသေဆုံးအောင်ကာကွယ်နေရတဲ့အတွက်ကုန်ကြစည်းရိမ်တွေတက်လာကြောင်းမွေးမြူရေးလုပ်ငန်းရှင်တချို့ကပြောပါတယ်အထူးသဖြင့်တနိုင်တပိုင်မွေးမြူရေးလုပ်ငန်းရှင်တွေအဖို့စိုက်ထုတ်ရတဲ့အရင်းနှီးပိုများလာတာဖြစ်ပါတယ်အပူချိန်50ဒီဂရီစင်တီဂရိတ်နားကိုရောက်လာတဲ့မြန်မာနိုင်ငံအလဲပိုင်းမှာမွေးမြူရေးခြံတွေကိုပို့ပြီးကျူဆိုက်လာရတာပါကြက်မွေးမြူရေးခြံမှာကြက်တွေအစာမစားတော့တာအတောင်ကျတာကြက်ဥအရွယ်အစာသေးလာတာကျွဲနွားတွေမှာလည်းအစာမစားပဲရောဂါကြသိဆုံးမှုတွေဖြစ်နေကြောင်းမွေးမြူရေးတမားတချို့ကပြောပါတယ်လက်ရှိအချိန်ထိကြက်ခြံတွေမှာကုသရေးကိုမလုပ်နိုင်ပဲကာကွယ်နိုင်ဖို့ပဲစူးစမ်းနေရကြောင်းမန္တလေးမြို့ကကြက်မွေးမြူရေးလုပ်ငန်းရှင်တူကအခုလိုပြောပါတယ်
ชาวบิโลเจจิมันมาเนี่ยโตมาไอ้ยีบ้านนี่ลึกอ่ะไม่รู้ละแต่หันลงออกတော့บ่เนาะไอ้นี่ตัดแต่งตัวอีหลองก็ลงไปอ่ะเนาะกาวยอ่ะเราตัวตุทวินะนี่เอ๊ะตัดพี่แล้วกูเนาะไตๆดูบาลุขึ้นเนี่ยอูยังงาจะไอ้นี่บ่เนาะแชร์มือนี่ขึ้นเนี่ยตุยอ่ะจะตลอดเวลามาแชร์นี่อะดาอูยังเนี่ยเอ๊ะตะละบ่เนาะตลอดเวลาไอ้จตนาชินเนี่ยอะไรดิกูกาวยได้ชินนี่ก่อนเนาะไอ้บุรุษก็จะไม่ชินบ่ไม่ก่อนเนาะไฉนนี่วันเนี่ยตะโกงเนี่ยบ่มาลงเนี่ยเลยเลยรู้บาลุขึ้นละไงจริงกောက်บ่เนาะสาเรยอ่ะเนาะ
CB ဝမ်မွေးမြူရေးအပါအဝင်အသားစားစိတ်မွေးမြူရေးလုပ်ငန်းတွေကလည်းအခုလိုကျန်းမာရေးပြဿနာတွေကြုံတွေ့နေရပါတယ်မြန်မာပြည်အောက်ပိုင်းကငါးကန်တွေမှာလည်းငါးသိဆုံးတာတွေရှိနေပြီးအစုအပြုံလိုက်မသိဆုံးအောင်ကာကွယ်မှုတွေကိုအလင်းစလုံးလုပ်နေရကြောင်းငါးကန်ပိုင်ရှင်တချို့က VOE ကိုပြောပါတယ်ငါးမွေးမြူရေးကျွမ်းကျင်ပညာရှင်တူဖြစ်တဲ့ဦးစိုးကျော်ကတော့မွေးမြူတဲ့ပုံစံကိုအပြောင်းလဲလုပ်ပြီးသိဆုံးမှုမရှိအောင်ကာကွယ်နိုင်တယ်လို့ VOE ကိုပြောပါတယ်ရေချင်ဖန်နှုံးတက်တာငါးအစိတ်တင်းစေတဲ့အမိုနီးယားနဲ့နိုက်ထရိုက်ဓာတ်တွေလွန်ကဲတာရေဩဇာအဆမတန်တက်လာတာအောက်ဆီဂျင်ကျဆင်းတာဒီလိုအခြေအနေတွေကိုကြည့်ပြီးရေလည်ပေးဖို့သူကအကြံပြုပါတယ်
။အဲ့ချက်တွေကြည့်ပြီးတော့ဒါလည်းတင်တော့လည်းရတာပေါ့နော်။မလည်းတင်ဘူး။အဲ့ဒါကရေရေသေးတွေအကုန်ကောင်းနေတယ်ဆိုပြီးကျတော့လာကြီးရှိပြီးဝင်လောက်နဲ့ဒါလုံလောက်တယ်ပေါ့နော်။ဒီကားတင်လို့ရင်ဒီယာဒီမှာဟိုငားရဲ့ခန္ဓာကဒီစိုင်းနေအကုန်သုံးတယ်လေ။ဒီယာဒီဦးနဲ့လက်ရောမြည်ရွှေနေရဖို့သူကသတိတရပါလေးဖြစ်တဲ့အတွက်ပြည်သူချင်းညှိနှိုင်းနဲ့သူကတိုင်းနေအများကြီးတုံ့ကြရတယ်။အဲ့တော့ကိုသူကပြင်ပန်းကြတယ်ပေါ့နော်။ဒီနောက်ဆုံးဖြစ်စဉ်တွေဖြစ်ပြီးတော့ရောဂါဝင်တဲ့အသင်ရှိဖြစ်လာတယ်။ဒီကြီးပါနှုံးကိုနှေးလာတာမျိုးတွေရှိတယ်ပေါ့နော်။ဟိုနောက်အသာသားတွေပြက်လာတာမျိုးတွေအဲ့ရဲ့သူကဒါတေတုံတဲ့အဖြစ်ဖြစ်လာတယ်။သူငါးသိဆုံးတော့လည်းတစ်နေ့တစ်နေ့ပူပူများလာတယ်ပေါ့နော်။
ရေပူချိန်ကြောင့်ငါးရောဂါမဖြစ်ဖို့အတွက်ငါးခန်တဲကရေကို6ပေလောက်ထားဖို့ရေလည်ပေးဖို့ EMC ကိုတုံးဆွဲဖို့သူကအကြံပြုပါတယ်။ကြက်ခြံတွေမှာတော့လိုက်ကကိုလိုလိုအတင်ချနှိပေးဖို့ဗိုက်တာမင်စီနဲ့အလက်ထရိုလိုက်ဆေးတွေတရက်တစ်ချာတိုက်ဖို့ရေအေးတိုက်ဖို့ကျွမ်းကျင်ပညာရှင်တချို့ကအကြံပြုထားပါတယ်။အာရှနိုင်ငံတချို့ကမွေးမြူရေးလုပ်ငန်းတွေမှာလည်းဆုံးရှုံးမှုနည်းအောင်ပြင်ဆင်နေကြတယ်လို့သတင်းတွေကဖော်ပြကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းက BNN နိုင်ငံတောင်ပိုင်းဒေါင်းနိုင်ပြည်နယ်မှာရှိတဲ့ငါးမွေးမြူရေးကန်တချို့မှာအပူချိန်ကြောင့်ငါးတွေတောင်းနဲ့ချီပြီးသေဆုံးမှုဖြစ်ပေါ်ခဲ့ပါတယ်။မြန်မာနိုင်ငံအလဲပိုင်းဒေသဖြစ်တဲ့မကွေးတိုင်း6မြို့နယ်မှာဧပြီလနှောင်းပိုင်းကအပူချိန်48.2 degree centigrade 118.86 Fahrenheit အထိစံချိန်တင်ခဲ့တာပါရာသီဥတုတိုင်းတာမှုတွေစတင်ခဲ့တဲ့လွန်ခဲ့တဲ့56နှစ်ကစအမြင့်ဆုံးအပူချိန်ဖြစ်တယ်လို့လဲမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်မေလ6ရက်တနင်္လာညချမ်းအသံလွင့်အစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင်အခုအရင်ဆုံးတော့သတင်းလွတ်လပ်ခွင့်အထူးဆွေးနွေးပွဲစကားဝိုင်းကိုတင်ဆက်ပေးကြပါတယ်ဒီသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မီဒီယာလောကမှာအပြင်းထန်ဆုံးချုပ်ချယ်နှိပ်ကွပ်မှုကိုခံနေရတဲ့မြန်မာနိုင်ငံထဲမှာမြန်မာသတင်းမီဒီယာတွေဘယ်လိုမျိုးကြံ့ကြံ့ခံပြီးတော့ရပ်တည်နေကြပါသလဲဆိုတာကိုအေယာဝတီသတင်းဌာနအက်ဒီတာချုပ်ဦးအောင်စောမြစည်းမသတင်းဌာနအမှုဆောင်အက်ဒီတာဦးစိန်ဝင်းတို့နဲ့ VOE မြန်မာပိုင်းကဦးကျော်စန်သာဆွေးနွေးထားတဲ့အပိုင်းနှစ်ကိုနားဆင်ပါရှင်
။နောက်တစ်ခုကအဲဒီကျွန်တော်ကစစ်ကောင်စီနဲ့ဘာညာပြောနေတော့တိုင်းရင်းတနက်ကိုင်းအင်အားစုတွေတော်လိုင်းအင်အားစုတွေတချို့ကလည်းပဲမီဒီယာတွေအတွက်ဒါ rules and regulation သူကသတ်မှတ်ပြီးတော့တလောရုံးကပဲထုတ်ပြန်ကြေညာတယ်တွေးရပါတယ်အဲ့ဒါတချို့ကတော့တကူနဲ့ဝေဖန်ကြတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကွန်ဆိုဘယ်လိုမြင်ပါလဲခင်ဗျာဘာပြောလို့ပါလဲအဲ့ဒီတော့
မကောင်းဘူးဒါကတော့ fault lines ကိုပေါ်လာတာပေါ့နော်ဒါပေမဲ့ဒီတကူတော့ pick up လုပ်ပြီးတော့အားလုံးအသိဉာဏ်ကြီးပြောလို့တော့မရဘူးပေါ့တကယ်တော့စစ်ကောင်စီနဲ့စစ်တပ်ကတစ်ချိန်လုံးမီဒီယာမနီပူလေးလုပ်ခဲ့တာအားလုံးကိုအကြမ်းဖက်ခဲ့တာဖန်စီထောင်ချတက်ဖြစ်ခဲ့တာအစ်ကောင်စီပဲဖြစ်တယ်။အဲ့တော့ဒီအရလေးတစ်ခုဆွဲထုတ်ပြီးပြောမယ်ဆိုရင်တော့ဟုတ်တယ်။မလုံးသိဘူးမလုံးသိရက်တန်းရက်ပါလို့ပဲကျွန်တော်တို့ကပြောမှာ။အဲ့လိုမှမလုပ်ဘူးဆိုရင်တော့ဒီလူတွေလည်းကျွန်တော်တို့ကသူတို့ကောင်းကောင်းဝေဖန်ပြောဆိုမှာ။အခုတည်းဝေဖန်နေပြီဖြစ်ပါတယ်။အဲ့တော့ဒီတိုင်းသားလက်နက်ကိုင်အုပ်စုတွေကလည်းအပြည့်အစုံမီဒီယာတွေဘူလီလုပ်ခဲ့တာရှိတယ်။ဘူလီလုပ်နေစေဖြစ်တယ်။အနိုင်ကျင့်တာရှိတယ်။သူတို့ပြောကျင်တဲ့တင်မဲ့ရေးခိုင်းတာတွေရှိပါတယ်အခုအထိပဲသူတို့မျိုးပြောနေကြတာရှိပါဒါကြောင့်လဲတကယ်တိုင်းတိုင်းမီဒီယာလွတ်လပ်တဲ့တိုင်းတိုင်းမီဒီယာတွေကတိုင်းတိုင်းလက်လက်ကန်နေအိုးဆိုးတဲ့နေရာတွေမှာမနေရဲပဲနဲ့ပြင်မှာထွက်ပြီးလောက်ရတာရှိပါတယ်ဒါအမှန်တရားပါအဲ့တော့ဒီတိုင်းတိုင်းအုပ်စုတွေကသူတို့ပြောနေတဲ့သူတို့ရဲ့ခေါင်းစည်းတွေဖြစ်တဲ့ခေါင်းစည်းတွေဖြစ်တဲ့ဒီမိုကရေစီတို့ဖက်ဒရယ်တို့တကယ်လိုချင်တဲ့ဆိုရင်လဲမီဒီယာဖရီးဒမ်ကိုတန်ဖိုးထားဖို့လေးစားဖို့လိုတယ်လို့ကျွန်တော်ကပြောချင်တယ
်အဲ့ဒီကြားနဲ့ပတ်သက်ပြီးတော့ဘယ်လိုပြောလို့ပါလဲအဲ့ဒီတိုင်းတိုင်းအင်အားစုတချို့ကအဲ့လိုလှုပ်လာတာစစ်ကောင်စီလှုပ်တာကိုတော့ကျွန်တော်ကကန့်ကွက်တယ်ဆိုတော့သူတို့စစ်ကောင်စီကတော့သူတို့ရဲ့လှုပ်ရမှားနေတာကိုဖုံးကွယ်ဖို့ပေါ့လေအဓိကအဖြစ်အဲ့ဒါကိုကြိုးစားရဲဆိုပြီးတော့အတိတ်ပဲဖွင့်နိုင်တယ်အဲ့ဒီတော့တိုင်းသားအင်အားစုတချို့ကအဲ့လိုစကားပြောလာတယ်ဆိုတော့သူတို့ကိုကျွန်တော်ဘယ်လိုဖန်ကြမလဲသူတို့ကလည်းဖုံးကွယ်ကြများရှိနေလို့လားဆိုတော့မေးခွန်းထုတ်ကြဖြစ်လာသလားလဲ
โอเคကျွန်တော်နှစ်ပိုင်းမြင်ပါတယ်တစ်ပိုင်းကတော့ security concerns ပေါ့เนาะဒီသက်ဆိုင်ရာဒေါ်လာရင်းနေမြေတွေဒေါ်လာရင်းအင်အားစုတွေရဲ့အဲသူတို့ရဲ့ security concern အဲ့ဒီအခါမှာဒေါ်လာရင်းနေပဲဆိုတာလည်းကျွန်တော်တို့ကတကယ်တကယ်ကြတော့ဟို organize ဖြစ်လာတာမဟုတ်ဘူးအဝင်ထွက်တွေသာဖြစ်တဲ့အခါကျတော့သူတို့အနေနဲ့အဲဒီသတင်းသမားကို identify လုပ်ချင်တာအဲ့ဒါ is okay เนาะသူသတင်းသမားတွေအနေနဲ့ဒါမှတ်ပုံတင်ဟို register လုပ်ရမယ်ဆိုတဲ့ဟာကျွန်တော်လက်ခံပါတယ်သို့တော်လည်းပဲသတင်းခန်းကိုဝင်ရောက်ဆွတ်ဖက်တာသတင်းခန်းကိုဟိုဒါပဲရေးဒါတော့မရေးနဲ့ဆိုတဲ့ဟာမျိုးဖြစ်တဲ့ဟာကတော့ဟို censorship လုပ်တာ independence ကိုပြတ်ပြားစေတဲ့ဟာမလုတ်တင်ဘူးအဲ့ဒီဟာကတော့ကျွန်တော်တို့ဟိုကန့်ကွက်ရမယ်အဲနောက်သတင်းသမားဘက်ကလည်းလိုက်နာရမယ့်ဟာတွေရှိတယ်ခုနကသူရဲ့ security concern ကိုဟိုသဘောတူရမယ်ဥပမာပေါ့ကျွန်တော်တို့ဟိုစစ်ဖြစ်တဲ့အခါကြရင်အဲပါမန်ချင်းနေနဲ့မတူတော့ဘူးအဲ့ဒီတော့ဟုတ်ပြီဒီတချို့ကဟာဒီဟိုဘလော့ချရဲဆိုတဲ့တစ်ဖက်ကဒီပဲဟာကိုပဲပြောတဲ့အခါကြရင်အဲ့ဒါကတစ်ဖက်မှာmoral ထိခိုက်စေတဲ့ဟာမျိုးတွေလာပြီးတော့ဖြစ်တော့ conflict ကိုဟိုဖန်တီးပေးစေတာပေါ့အဲ့တော့မူအားဖြင့်တော့ကျွန်တော်ကတော့ဟိုသေစိတ်တဲ့မူကိုပဲပြောချင်ပါတယ် engage လုပ်ပါသတင်းသမားတွေနဲ့တစ်ဖက်သက်ပဲ censorship မလုပ်ပါနဲ့
ဆိုတော့ကောင်းတော့လည်းပြောခဲ့ပါတယ်လွတ်လပ်မှုဆိုတဲ့နေရာမှာအဲ့ commercial ပေါ့လေ resources အားဖြင့်သူများကိုမိခိုရတာရှိတယ်ပေါ့ဥပမာပြည်ပ media တွေဆိုရင်ဟာဒေါ်လာစား media တွေပါညာဆိုပြီးတော့အဲ့ဒီ resources အပြင်သူတို့ဘာလို့မိခွေရတယ်ပတ်သက်ပြီးတော့ editorial decision ကိုသူတို့ဘယ်လောက်ထိ flow မိုးထားတယ်လဲအဲ့ဒါကတချို့ media တွေမှာအဲ့လိုမျိုးရှိသလားမြန်မာပြည်တွင်းမှာမြန်မာနိုင်ငံထဲလုပ်နေတဲ့ media တွေထဲမှာဆိုတော့
una ucho dan da me da ro chon na le da dictate lou da paw no editorial policy dictate lou da la so da o me ya lo chon na le tharu la pi do lo lou khwin ma shi aw chon lo wa ro fans de ka da le pyo da le chon lo ye guard de tha da le chon lo ye fans de po pi do nyin aw chon lo high wall de chon lo wa ti saut tha da shi ba le a lo ne be chon lo phyat tan kae ya ba le chon lo pyan chi me so ti ba le me chon lo lo myo de pi ba ga Pede poesi di Pidu and Pede poesi di Donari, a town general, General Piamio Piogari, Taken Locari, Eoria, Taste Mavello, General Timara, General Compromise Loba, General Yoma Kamau. I mean, saying the Kubo, General Minara, somewhere in the Kalat Kuabe, General Alam, somewhere tested the Liberty Nomin, General Rapatanam, somewhere Majau, when he would General Luru, General Mine, Adara, General Bagara, Kaima, Piolu Yara, somewhere tested a Chijo Senator Guza. ကျွန်တော်ကတော့ဆောင်ဝဲမကြောက်နေနေတယ်အားလုံးမကြောက်နဲ့နေနေကြတယ်အဲ့ဒါတော့ကျွန်တော်တို့ကပြတ်သားတယ်ပြတ်တယ်အကိစ္စမှာတော့စဝါဒီလက်မကောက်ဘယ်သူမှလည်းဘာမှသွားပြီးအောက်ချုပ်မှလည်းမဟုတ်ဘူးနောက်ဆုံးပြောချင်တာကတော့ခေတ်ဆက်ဆက်မှာမြန်မာပြည်သူလူထုကတာဝန်ကြီးတယ်ဗျတာဝန်မကြီးတာကစစ်တပ်နဲ့နိုင်ငံရေးသမားတွေတာဝန်မကြီးတာနောက်တစ်ခုတာဝန်ကြီးတာကတော့ခုနပြောတဲ့မီဒီယာတချို့အကုန Piduria and Miranda wants it. Okawa can be here. Media gale, Tawan John Josabi, the media look married in Yashi. And our team of people loaded to Noro Timar. I don't let General Yari Bowen, all on credibility sheet the media. The General La Pada Bilaga. Appear really. But only Arab relation of a view relation of a BBC like Yangona, that we met Peter Dia, very diverse with the media of Bowit and Bootalari, information about and Bootalari. I didn't have information. I'm married, lonely the media. I'm yai polare. Who know by him? I'm yaibe. The girl needs in them yam, Mahoti look at any or lunar the media. I'm yaibe. Yanjiba. Other media log at Tunga, Mahoba, and media log at Soyota. At a general, I got him a balance low art and a red board coupe. So I got Kakevale.
Okay. The way I got top bumpy as we media, yet the top bumpers we had. All the Romumu, media in it, editorially through a Romumu, Penangu, Blue Juza Jazz, Blue, can you tune out a lot of the bus from Napier?
Okay, the town is a deity, Ferrari, the Yenia Salu, or Janorue, the income business can be the Yari income, long on Siro Pietuare, Babilo Lezor, Sedaga, Janoru, or Bay Light, Kajaro. จอญาရှင်เนี่ยมาลาတော့ဘောเนาะဝင်မရတော့အဲ့တော့အဲ့ဒီကနေစပြီးတော့ကျွန်တော်တို့อ่ะအရင်မော်ရယ်ပြန်လာဖြစ်တယ်အဲဒိုနာဘုံမီတီတဲ့ဟာလာဖြစ်တာဘို့တော့ကျွန်တော်တို့อ่ะဘယ်လိုအခြေအနေမှာပဲမဆိုအင်ဒီပန်ဒန့်ဖြစ်အောင်အက်ဒီတိုရီယာအင်ဒီပန်ဒန့်အက်ဒီတိုရီယာအင်ဒီပန်ဒန့်ဖြစ်တယ်ဆိုတာကတော့ဟိုအပြင်ကနေပြီးတော့ influence မလောက်တာဒါအပြင်ကျွန်တော်ဟိုစူးစားတာပေါ့ဒီကျွန်တော်ဘယ်လောက်လုံနိုင်လဲကျွန်တော်တို့ဘယ်လောက်လုံနိုင်လဲတော့မပြောတတ်ပါဘူးဒါတော့ပိဋကတ်ပေါ်မှာပဲမူတည်ပါကိုစူးစားတာ ကိုယ့်ရဲ့အစွဲတွေကိုယ့်ရဲ့လိုချင်တဲ့အပိုင်းတွေဟိုပါ the day မှာမလိုရင်မလိုလိုရင်လိုတယ်လို့မျိုးမဖြစ်အောင်ကြိုးစားတယ်အက်ဒီတိုရီရတော့ကျွန်တော်တို့ကပဲရှိတယ်သိကြတယ်အဲဟိုဆိုစစ်အာဏာသိမ်းတာကိုလက်မခံဘူးလူခွင့်ရေးတို့ဟိုဂျန်ဒါတို့ကျွန်တော်တို့အလေးထားတယ်စသဖြင့်ပေါ့နော်ဒီလိုမျိုးတွေရှိတဲ့အခါကျတော့တွားတယ်အဲ့တော့ international donor လဲအဲ့ဒီလိုပါပဲကျွန်တော်တို့စဉ်းစားတဲ့အပိုင်းမှာဒီတိုင်းမှာပဲသူကနေပြီးတော့ဒါလုတ်ပါဒါလုတ်ပါလို့ဆိုရင်တော့ကျွန်တော်တို့ပြဿနာရှိတယ်လေဘာဖြစ်လို့ဟိုအဲ့လိုလုတ်ချင်မှာတော့ဟိုတခြားလုပ်ငန်းမဲ့လုတ်တော့မှာပေါ့ဒီသတင်းအလုတ်ဟိုလုတ်ရတာကကိုကိုကိုရက်တီရတဲ့ဟာကဟိုတင်းနှံ့မှုဖြစ်စေတာပဲလေအဲ့ဒါကလည်းကိုကိုကိုဆိုတာတေဘူးတယောက်တည်းမဟုတ်ပါဘူးသတင်းကမ်းမ
ဟိုအက်ဒီတိုရယ်ရှိနေပြီမဲ့အမှန်တရားကိုဥတည်ရတာကကျွန်တော်ဇန်ရဲ့အခြေခံပါပဲအဲ့ဒါကိုမှကျွန်တော်တို့ကိုလုပ်ကိုကိုကြိုးစားပြီးတော့လုပ်တဲ့သဘောပါပဲခင်ဗျာဟုတ်ကဲ့ခင်ဗျာတရားကြီးအက်ဒီတာချုပ်ဦးအောင်သောမြစီမမန်နေဂျင်းအက်ဒီတာဦးစိန်ဝင်းအထူးကျေးဇူးတင်ပါတယ်ခင်ဗျာမီဒီယာလော့ဂ်ကိုဖွံ့ဖြိုးအောင် Juban lu sang nang jawab aje. Jemaah nengah lu fasi upu bi media nengah tak upan pihen jawab aje tu sudah malah.
Okay,
ဥကျော်စံသားရဲ့သတင်းလွတ်လပ်ခွင့်အထူးဆွေးနွေးပွဲစကားဝိုင်းဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းသတင်းဌာနတော်များများလိုင်စင်ပိတ်သိမ်းခံရသလိုစီးပွားရေးလုံလုံမရတဲ့အခြေအနေဖြစ်သွားပါတယ်ပြည်တွင်းသတင်းဌာနတချို့ပိတ်သိမ်းကြသလိုတချို့ကလည်းနိုင်ငံရေးအခင်းကျင်းတက်မှာလုပ်ငန်းရေး
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဆုံးဖြစ်နေပြီးနိုင်ငံပေါင်း180တဲမှာအဆင့်181မှာရှိတယ်လို့နေစီမချာသတင်းသမားများအဖွဲ့ RSF ရဲ့2024ခုနှစ်အစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်သတ်မှတ်ချက်ကပြီးခဲ့တဲ့2023နဲ့ရှင်ရင်အဆင့်နှစ်ဆင့်တက်လာခဲ့ပေမဲ့ကမ္ဘာမှာသတင်းလွတ်လပ်ခွင့်အဆိုးဆုံးနိုင်ငံတစ်ခုဖြစ်နေစေပါ။မေလ3ရက်နေ့ချရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်က
Around the world, media workers are risking their lives trying to bring us news on everything from war to democracy.
စပွဲရီကနေဒီမိုကရေစီအထိသတင်းတွေဖော်ပြနိုင်ရေးကမ္ဘာတဝန်းကမီဒီယာလုပ်သားတွေဟာအသက်ဆုံးဆောင်ရွက်နေကြပါတယ်လို့သူကပြောခဲ့တာပါ
The United Nations recognizes the invaluable work of journalists and media professionals.
လူမှုအတွက်သတင်းတွေအသိပေးထိတွေ့မှုရှိအောင်ဆောင်ရွက်နေကြတဲ့သတင်းတောက်တွေနဲ့မီဒီယာနယ်ပယ်ကပုဂ္ဂိုလ်တွေရဲ့တန်ဖိုးမဖြန့်နိုင်တဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကအသိမှတ်ပြုပါတယ်အချက်လက်မှန်တွေမရှိဘဲမဟုတ်မှန်သတင်းတွေလုံခြံသတင်းတွေကိုတိုက်ဖြတ်နိုင်မှာမဟုတ်ပါဘူးတာဝန်ယူမှုတာဝန်ခံမှုမရှိရင်ခိုင်မာအားကောင်းတဲ့မူဝါဒတွေလည်းဖြစ်လာမှာမဟုတ်ပါဘူးသတင်းလွတ်လပ်ခွင့်မရှိရင်ဘလို့လွတ်လပ်ခွင့်မှရှိမှာမဟုတ်ပါဘူးသတင်းလွတ်လပ်ခွင့်ဟာညှင်းပယ်လို့မရတဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောခဲ့တာပါ2024ခုနှစ်အတွင်းကမ္ဘာမှာမီဒီယာသမားတွေအတွက်အန္တရာယ်အများဆုံးနိုင်ငံ၁၀ခုထဲမှာအာရှနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံလည်းပါဝင်တယ်လို့ RSF ကဖော်ပြပါတယ်မြန်မာနိုင်ငံတွင်းကသတင်းသမားတွေဟာလုပ်ငန်းခွင်လုံခြုံရေးအတွက်စိုးရိမ်ချမ်းရသလိုတစ်ဖက်မှာလည်းသတင်းလုပ်ငန်းလဲပတ်ဖို့ငွေကြေးအရင်းအမြစ်ကလည်းရှားပါလာတယ်လို့ပြည်တွင်းသတင်းဌာနတွေကပြောကြပါတယ်ဆီယနာသိမ့်မှုမတိုင်ခင်ကတော့ဒေတာရင်းစီးပွားရေးလုပ်ငန်းတွေထံကကြေညာနောက်သတင်းထုတ်လို့ရောင်းချမှုတွေကနေရတဲ့ဝင်ငွေနဲ့လုပ်ငန်းလဲပတ်နိုင်ခဲ့တယ်လို့မြေလက်အတန်းသတင်းဌာနရဲ့တီထောင်သူနဲ့အယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းက VOA ကိုပြောပါတယ
်ပြဿနာကဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစီးပွားရေးလုပ်ငန်းရှင်တွေကကြော်ညာပြောဖို့မပြောနဲ့ကျွန်တော်တို့တစ်ဖက်တစ်လမ်းကငွေကြေးထောက်ပံ့နေဆိုရင်တော့တို့မှာအရန်အနေရှိသွားတဲ့အခါမှာအာလုံးဝဒီပြည်တွင်းတွေကအာကြရဲအင်ကမ်ကဘာမှမရှိတော့ဘူးအဲ့ဒီအပြင်ကိုဆန်ရှင်းမှာပါသွားတဲ့အခါမှာ monetization ကလုံးဝမရအောင်ကျွန်တော်တို့ဆိုရင် monetization လည်းမရအောင်ဒီလိုရက်တည်ရတယ
်ဒါပေမဲ့အဆင့်အနာတိမ့်လိုက်ချိန်မှာတော့ပြည်တွင်းကရတဲ့အဓိကဝင်ငွေအလုံးရက်ဆိုင်သွားခဲ့တယ်လို့သူကပြောပါတယ်အဲ့ဒီအချိန်မှာတော့ YouTube နဲ့ Facebook တို့လိုလူမှုကွန်ရက်မီဒီယာတွေမှာသတင်းတွေတင်တာကြောင့်ရလာတဲ့ငွေချေနောက်နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့စီမံကိန်းရန်ပုံငွေနဲ့လုပ်ငန်းကိုလက်ပတ်ရတယ်လို့သူကပြောပါတယ
်။အဓိကတော့ဟိုပါပေါ့အပြိုင်ဆိုင်ဖြစ်လာတာပေါ့နော်။အရင်တော့လို့ဆိုရင်တော့ကုပြေးတဲ့နဲ့ကိုဆိုရင်တော့ဈေးကွက်မှာအရင်ကြီးဟိုပါရှင်စရာတိတ်မရှိဘူး။ကျွန်တော်တို့ base လုပ်ထားတဲ့မြို့နယ်ခရိုင်တိုင်းမှာတော့ကိုပဲရှိတာဟုတ်။ကိုကဟိုပါမီဒီယာရဲ့ဒီအိုက်ဒေတာရဲ့ဟိုပါဆရာတဆူလို့ပေါ့နော်။သွားလို့ရကောင်းရတာပေါ့အဲအကုန်လုံးဖွဲ့စည်းပုံလည်းပြက်စီးသွားတယ်အကုန်လုံးဒီလောက်ရကန်ရတဲ့လုပ်ငန်း procedure တွေလည်းပြောင်းသွားတဲ့အခါမှာအဲ့ဒါကျွန်တော်တို့တို့အရန်ကြီးမားတဲ့စိတ်ခေါ်မှုဖြစ်လာတယ်အဲ့တော့ဘာဖြစ်လဲဆိုရင်ဒီ grant ပေးတဲ့အဖွဲ့အစည်းတွေနဲ့ကြာပြန်တော့လဲ competition လောက်ကပြိုင်ဆိုင်ရတာရှိတယ်အပြိုင်ဆိုင်တွေရှိတယ်အပြိုင်ဆိုင်တွေမှာကျွန်တော်တို့ကဒီ number 1တော့ကျွန်တော်တို့အပြိုင်ဆိုင်ကိုအရန်ကြီးဟိုဟာလေအရင်ကြီးချောမွေးနေအောင် proposal မရေးတတ်ဘူးကျွန်တော်တို့လုံနိုင်တာပဲကျွန်တော်တို့သွားတယ်ကျွန်တော်တို့မလုံနိုင်တဲ့ဟာကိုကျွန်တော်တို့မရေးနိုင်ဘူးအဲ့လိုမျိုးဖြစ်တဲ့အခါမှာတော့proposal ရေးတိုင်းချုံပါတယ
်လ Lumukunya media drika yada wingwe gale, sapatu ye drapo muti bi yala jow, data chi site drin tanari a dre, a care care to coop siya body. Drin media re wingwe yala yola jow, nyama drin mari garo, a jinga lazam yu kanza gwimu, a kuche ma pi wa yabu, a logan amagante shibu gale, mjimi ya psini body. Jinga bide lasa ye tawalauti shoja yare chini lule kusalan kaumya minga piobare.
Chanole di COVID kalama alo anakan layare the end of kete kama chanolumu chanol the end of the o chanol makanazi chena kama chanol taokan layare taokan bido lasa o chanol gula bida te tawebe shobi nine bono ari haneve chanol yet diara.
Siana temu now by, drink out the pansi tainting kayamu, drink out the atan and the junk to yamu ribjin, long and lepapo a drop bar, wing with jim ye some shung lavi me, long and bongman lepa nine bull, drink the marri, nilan shata body. Mila atan drink tana eddy da joe, go saline come ya mingaro, throw drink tana lepa ye dre, nilan bounce on it, juban need it, look, view ego, a cool look, your body shi.
The organization switch out, gong disarm, be the low, the Nagarga Puesi in a Scapio Bido Genaru, Janine, opportunity, Drosia Yao, Queen Lani, Genaru Yao, Genaru, Josame, Josavo, a digger, Genaru, the day quality, one on the day, Tolo Mubango, a digger, Genarua, Gongong, Loname, being organization and better development, Gongong, Loname. Solution on our camera, General Detail Bobido Queen Yana and Elu, General Dossat Harad, I have a piece in Taribono.
Mathangi Taye, CYA Canavashi, American Bidon Zuma, Luella, so you Nang and Dari, Blue Musimu, Tamu, Pinsin Taba, the Lesserago, Tatati, Susan Ye, Leshitawi, Utare, Patamaran, Tajaji, Ukoko, Pine Sojone, Masumiamo, Mimian Bido, Lumusuga, Sizema, Tin Satabare.
American Hilazo Ma, Lua Lai, Simutayam, Sunny Aja, the attached Nikani, Nesalani, and New Dara, Selective Service, my register looks at Yen Pit Hayavare. Ubri, ya, the American Nangandari, Nangane Ma, Chicha, Yitani, Zudai, Mapchimini, Selective Service Register looks at Yen Pit Havo Dubare. A Kulum, you say Yen Pit Hayare, so we may. American sit at him, Wintayara, Mahopus Rana Patalo, American sit at Mardis, Leshi, Tatadis Susan Yetawi Utadu, but Tamara Tajaji, Ukugo by Sojone, Minyan Tawarish.
So, Selective Service Ra, or a test session Nika in Nasangani at Pingo, Nangadam, who bring up Horai, Goma Register Lawai, to get look to Kugu a Yibo Pitalashin through draft report, right? I mean, through Register Lut Happy Mele, who Leshi Pale Chila Tila through Chachin Kawalu of Miyadi. Congress to Barwani approved of the Yawne. Now, so through draft of what BNM Sipway don't want to draft of what it. Ain't no matter who selected service device, look your registration number, leave a tear. I mean, I'm the media or through selected service of photo of who joined the other, who let she are a mute.
The selected service team are registered, look Haragata, sit here when Hayara, Maho Busurao, a theta on your below Lotus Renane or Bobido Shimbiavala Sosawaro, the Congress here, Usabono, the subject at DBJ, Jubiroma, Coluyaris Renanation, and WM Erao, a chair to win, Jabi, or Shimbiavasha.
The Gelan Sipilaro Shim, Pahmado through Otonal Sipa Tayama, active duties, four times the Maria in Patayame. Totalu Matru Malabu Solution, Army Reserve and National Guard, a Yantapu, she did. I tapu you, Mamalu, now they will so inactive reserves or a tapu to the she did. Sit at a window she, Buma, through a Sajo Nit in a she did. Buma, Lini Sajo Chubet, Allah, Lini Sajo Chubet, Alum of Shinip, General Liniko, through an inactive reserves, through Namaria, Cinema Party. Through Yizunkian comment, through Taka Sitan and Patabi, Bama Lucia Malu, through Namaria or Liste Machine, to my Tony Childer is Rachel and Arnica to Namia Liste Machine, the cool to line through what Mother called. Now, so Louis Malone Lapus, or my selective service they are doing through PMU or CZV call Congress to Marua PMU soon care.
Stradaro, a table achieved me, Bolly, Dime, Madi, Sipsilaro, Ma, Dilu, Lo, Aloche, Kona, Mopins and Harris, Sunday Bolly's Rock. America be down Zuma, the Poma option, the Tata Susan, you, Blumio Lopez, Rausin Yavalashin.
General Tata Susan, a double general Poma, Sitatama, Mirema, Shia, Lugio, throughout Pakamazo, လူရွေးတယ်ရွေးပြီးတော့သူတို့ဟဲ့နင်တို့စစ်သားစုဆောင်တဲ့ထက်မှာ၃နှစ်တော့လောက်ရမယ်၃နှစ်တော့လောက်နေရင်လည်းကြိုက်ခဲ့လို့ရှိရင်တရားဝဲပေါ့နော်ဖာမင်းနဲ့အလုပ်အနေနဲ့ဆက်ပြီးတော့သူအလုပ်ကိုပြောင်းလိုက်လို့ရတယ်ပုံမှန်အဖြစ်တော့တိုင်ဝမ်မပြောင်းမနဲ့၃နှစ်ပဲလောက်ကြာပြီးတော့သူအလုပ်သူပြန်သွားတယ်ကျွန်တော်တို့မျိုးရီမျိုးရီတိုင်းမှာ recruiting station ဆိုတာရှိတယ်အဲ့တော့ recruiting station ကနေပြီးတော့တချို့စစ်တပ်ထဲဝင်ကြီးနေတူတွေကတိုက်ရိုက်ကျွန်တော်တို့စီလာမေးတာရှိတယ်အာကျွန်တော်တို့ website ရှိတယ် website ထဲမှာအာသူတို့ information တွေထည့်လိုက်တယ်ခါကျကျွန်တော်က phone call ပြီးတော့ဟေးပါလိသိချင်တယ်ပါညာသူတို့ပြန်မေးရလို့ရှိတယ်အဲ့လိုမျိုးမှမလုပ်လောက်ပဲကျွန်တော်တို့ကအမြဲတမ်း call နေရတဲ့ကျွန်တော်တို့ကျောင်းနေပါလေအာသွားပြီးတော့ library ခုလောက်ရတာမျိုးရှိတယ်တချို့တွေကစစ်တပ်အကြောင်းကိုပေးချာမသိကြဘူးအဲ့တော့သူတို့ benefit တွေကျောင်းကျောင်းတက်တဲ့ benefit ရှိတယ်ပေါ့အကောင်လုံးပြန်ပြီးရှင်းပြပြီးတော့ကျောင်းသားတွေပြန်ပြီးပြောပြပြရတာပေါ့ကျောင်းသားတွေ18နှစ်ကနေစာရေးဝင်လို့ရတယ်18ကနေပြီးတော့18နှစ်မတည်သေးတဲ့လူဆိုရင်မိဘသဘောတူညီချက်ရှိတော့မှလုပ်လို့ရတော့
အခုရှင်းပြခဲ့တယ်လို့ဆိုရင်တော့ဒီမှာကဒီလိုလိုလာလာပေါ့နော်ဒီစစ်သေးဝင်ကျင်လာအောင်လို့စီယုံရတာမျိုးဆိုတဲ့အခါကျတော့အကိုရိုက်ဒီအခုလောလောဆယ်မှာစစ်တားစစ်ဆောင်ရေးဒီအရာရှိတယောက်အနေနဲ့ပေါ့နော်ဒီတပ်သားသစ်တွေဟိုရအောင်လို့စူးစမ်းရတာကရောလွယ်လားရှင်
ဒီတော့နေရာပေါ်တော့မူတည်ကျွန်တော်ကအခု Los Angeles မှာနေနေတော့အာပိတ်အရင်တော့အလွယ်ကြီးတော့မဟုတ်ဘူးခင်ဗျသူတို့ Los Angeles ကလည်းအာကျွန်တော်ကမ္ဘာတရားလိုမျိုးပဲစစ်သားဆိုရင်ပိတ်ပြီးမကြိုက်အကောင်းဆိုတာမျိုးထင်နေကြတယ်အဲ့တော့ကျွန်တော်တို့ကအဲ့လိုမဟုတ်ပါဘူးဒီမှာစစ်တပ်တွေဝင်လာလို့ရှိရင်မိဘနဲ့တွေ့လို့ရပါတယ်စစ်တပ်တွေကပြန်ထွက်လာလို့ရှိရင်အာကြောင်းတက်လို့ရတယ်စစ်တပ်ထံမှလည်းကြောင်းတက်လို့ရတယ်အဲ့လိုမျိုးအကုန်လုံးရှင်းပြရတယ်ဒါကလည်းကြိုက်ခလေးတွေ18နှစ်ပဲဆိုရင်သူတို့မိဘတွေကပြေးမဝင်ကြတော့အဲ့မိဘတွေကိုကိုယ်တိုင်ပါပြီးတော့ရှင်းပြရပါတယ်
အဲ့တော့ဟိုကိုသဘောနဲ့ကိုပေါ့နော်စစ်သေးဝင်ကျင်တဲ့သူမျိုးဆိုရင်ရောဘယ်လိုမျိုးစစ်လက်ခံနေဆိုတော့ process ကိုလည်းရှင်းပြပါလား
တော့ကိုဝင်ကျင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်တို့သွားပြီးတော့ပြောပြရတဲ့လူပဲဖြစ်ဖြစ်ပထမဆုံးအစင်ကတို့ရေးပြေးစာမွေးဖြစ်ရတယ်ခင်ဗျာရေးပြေးစာမွေးပေါ်တော့အောင်တော့မှတို့အလုပ်ယူရပါမယ်အလုပ်ယူပြီးတဲ့ခါကျတော့တို့ကြိုက်တဲ့အလုပ်တွေကိုရှိပါတယ်ယူပြီးလို့ရှိရင်တို့ပထမဆုံးစစ်စစ်ရပါတယ်စစ်စစ်ပြီးအောင်ပြီးတော့မှတို့စစ်တက်ကဲကိုဝင်ဖို့စာချုပ်တွေပါတယ်မှတ်မှတ်ထိုးပါတယ်မှတ်မှတ်ထိုးပြီးတော့လည်းချက်ချင်းတွားရအောင်ပေါ့သူရွေးတဲ့အလုပ်ပုံကိုဒီတော့တင်နံပေးတော့စပွင့်နေပုံခဏဆောက်ပါပါခင
်ဆိုတော့ဆောဆောပြောတဲ့ဥစားဟိုအလုပ်ကိုကြိုက်တဲ့အလုပ်ကိုရွေးရတယ်ဆိုတာဘယ်လိုမျိုးလဲအဲ့ဒါကိုလည်းထပ်ပြောနည်းနည်းရှင်းပြပါလား
အလုပ်ကအားလုံးကကျွန်တော်တို့စီမှာအလုပ်ပေါင်း150ကျော်လောက်ရှိတယ်အပြင်မှာရှိတဲ့အလုပ်မျိုးတွေအကုန်လုံးဒီပါစစ်တပ်ထဲမှာလည်းရှိတယ် mechanic logistics supply human resource to finance တို့အကုန်လုံးရှိတယ်ခင်ဗျအဲ့တော့သူစံဝတ်ဖြည်ပြီးဖြည်ရတဲ့အမှတ်ပုံကိုတည်ပြီးတော့သူတို့အဲ့အလုပ်တွေကကျွန်တော် list ထဲမှာပေါ်လာတယ်ပေါ်လာတဲ့ထဲမှာမှသူကြိုက်တဲ့အလုပ်ဒီချက်ပဲ
အဲ့လိုမျိုးပေါ့နော်ဒီတပ်သားစုဆောင်ရေးရနေပြီးတော့ပါစစ်ထဲရောက်လာပြီဆိုရင်ဒီဟိုစစ်သားတပ်သားတရားအနေနဲ့ပေါ့နော်ဒီကေဘယ်စစ်မြေပြင်မှာဒီတိုက်ခိုက်နိုင်အောင်အသင့်ဖြစ်တဲ့အခြေအနေထိရောက်အောင်ရောဘယ်လောက်ကြာအောင်တင်နန်းတွေတက်ရလဲရှင
်တင်နန်းနှစ်ဆင့်ရှိတယ်ပထမဆုံးအဆင့်က basic training လို့ခေါ်တယ် basic training ကစစ်သားတရားဖြစ်လာဖို့လိုအပ်တာတွေအကုန်လုံးပြည့်ပါတယ်သူက6ဘတ်နဲ့4ရက်အပေါ့7ဘတ်လောက်ကြာတယ်ခင်ဗျသူတနက်ဘယ်လိုပြည့်လဲလက်ပြပုံဘယ်လိုပြည့်လဲရှိသမျှတွေအကုန်လုံးဟုတ်ကောင်းဆောင်ကောင်းပြီးတော့ဖြစ်လာလို့ပါအကောင်းဆုံးတက်ပြီးရဲအဲ့ဒါအဲ့ဇေဘပ်ပြီးတော့လို့ရှိ Job training advanced training ဆိုတာရှိတယ်။ Advanced training ကျတော့ကိုရွေးချယ်လိုက်တဲ့အလုပ်ပုံတွေပြီးတော့အကောင်းဆုံးပြန်တက်ပြီးရဲတိထားကြလည်းမလုပ်ဘူးပေါ့နော်။သူက mechanic အလုပ်ကိုရွေးတယ်ဒါပေမဲ့အမှအလုပ် mechanic အလုပ်တွေကလည်းမလုပ်ဘူး။ကားတွေပါလည်းမပြင်ဘူးဆိုလို့ရှိရင်အစအဆုံးပြန်ပြီးပြီးလည်းတော့ပုံမှန်တက်ပေါ့။အဲ့ဒါတွေပြီးတော့လို့ရှိရင်တာဝန်ကျတဲ့နေရာကိုသူတို့လုပ်ပြီးရဲအာတကယ်လို့ဥမာစင်မြေတင်းတွေပါမသွားကြမှာကျွန်တော်တို့စီမှာအာ simulation ဆိုတဲ့ပုံစံမျိုးလေးနဲ့အာတင်း training လေးတစ်ခုရှိတယ်ခင်ဗျအဲ့ unit အာစစ်တပ်ရေးတစ်ခုတိုင်းပေါ့နော်မသွားကြမှာသူတို့ကသွားရတယ်တစ်ခုက4 hour California မှာရှိတယ်နောက်တစ်ခုက4 Fox ဆိုတဲ့ Louisiana မှာရှိတယ်တကယ်အပြင်မှာစစ်တိုင်းတွေပုံစံမျိုးပေါ့နော်အာကိုကကိုတဲရေးဆောက်ပြီးဟိုတနက်ဆိုလို့တနက်အရှိမလေးစားရပါလိတတ်ထားပြီးတော့ဟိုဂျန်သူနဲ့တကယ်တိုက်တဲ့ပုံစံမျိုး simulation ကိုလုပ်ရတယ်အဲ့ဒါလေအောင်ရတော့မှအဲ့တက်ကြီးနာဟာဟပ်စမီမီတော့ပါဘူးရှင
်အမေရိကန်စစ်တပ်မှာလက်ရှိတပ်သားတွေစုဆောင်ရေးတာဝန်ယူထားသူပထမရန်တက်ချက်ချင်းဥက္ကကိုပိုက်ဆိုးကျော်ဖြစ်ပါတယ်ရှင်အမေရိကန်မှာဒီစစ်ထဲရောက်ရင်လည်းဆက်လက်ပညာသင်ကြားနိုင်ဖို့ကိုစိတ်ဝင်စားတဲ့အလုပ်တွေလုပ်နိုင်ဖို့အတွက်အခွင့်အလမ်းတွေရှိပါတယ်လို့ပြောပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်ဆက်ပြီးတော့ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့သတင်းတိုလေးတွေမအေးသန္တာကျော်တင်ဆက်ပေးထားပါတယ်
ကမ္ဘာအသက်ကြီးဆုံးလို့အခုနောက်ဆုံးပေါ်ထွက်လာတဲ့အဖိုးအိုပဲဖြစ်ပါတယ်။ပီရူးနိုင်ငံအလဲပိုင်းအင်ဒီးစ်တောင်တန်းဒေသကအဖိုးအိုရဲ့မွေးနေ့ပွဲကိုအာဏာပိုင်တွေကအခမ်းအနားနဲ့ကျင်းပပေးခဲ့ပါတယ်။1900ပြည့်နှစ်မှာမွေးဖွားတာလို့အတည်ပြုရခဲ့ပြီးတော့ဖိုးသက်ရှင်ကအသက်124နှစ်ရှိပါပြီ။ Popo Mishikuga, Dinin Natal Nessele, Dila Epila Mabe, Atatia Nesseline Pietuangelo, do ye Mwini Maro, do ye Pondu, a Yoline Mwini Kaye, Que to Yetata, then then Lizen Boyene, Senwegevae. Duga Dibulo Yage Pidamia, Atashi, that's Yuri de Maro, Atashi don't sepae. Popo Mishikugu, Natalsa Gunegama, Biru Suya, Tishiga, Absipiro, to go Suya Mapponine, and Yenza Laza Pitawae. အခုလည်းဘိုးဘွားရိတ်သားမနေနေတဲ့ဖိုးဖိုးကကမ္ဘာအသက်ကြီးဆုံးပုဂ္ဂိုလ်ဖြစ်တဲ့ဆိုတာကိုကင်းနစ်စင်စင်မှတ်တမ်းဝင်ဖို့အတွက်ပြည်သူနိုင်ငံအာဏာပိုင်တွေဆက်သွယ်ကြိုးပမ်းနေပါတယ်။သို့မတိုင်ခင်ကတော့ကမ္ဘာအသက်အရှည်ဆုံးဖြစ်အတီးပြူနိုင်ခဲ့တဲ့သူကအသက်100နှစ်နဲ့တိနေသွားခဲ့တာဖြစ်ပါတယ်။ကင်းညာနိုင်ငံအရှေ့ကျန်ဒေသမှာရေတက်ချင်ရေတက်ဖြတ်မောင်းတဲ့ဘ ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဘက်စကာအေပီလာ9ရက်နေ့ကလမ်းမပေါ်မှာမြေရည်တက်နေတာကိုအဖြစ်ရေစင်းနဲ့ပါသွားတာပါဘက်စကာပေါ်လိုက်ပါတဲ့သူတွေကျိုးနဲ့ဆွဲပြီးတော့ကုန်းပေါ်တက်ခဲ့ရပါတယ်လူထုထုများလည်းရေထဲတစ်ဝက်တစ်ပြည့်မြုပ်နေတဲ့ဘက်စကာခေါမှုပေါ်တက်ပြီးတော့ကဲတင်ခံရဖို့စောင့်နေတာကိုတွေ့ရပါတယ်နောက်ဆုံးကားပေါ်ကလူ50တဦးလုံးဘေးကင်းတဲ့နေရာကိုရ ဲ့ပြီးတော့လူ၁၀ဦးကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကမ္ဘာမှာဥရုယာတွေပြောင်းလဲဖောက်ပြန်မှုတွေကြောင့်ပြင်းထန်တဲ့ရာသီဥတုအခြေအနေတွေလည်းပိုပြီးတော့ဖြစ်ပေါ်နေတာတွေ့ရပါတယ်ရှင်။ပထမအဆုံးပိုးကောင်ပွဲသွင်းစားတောက်ဆိုင်စားမြင်ပိုးကောင်ရန်ဘတ်ဆိုတဲ့စားတောက်ဆိုင်လန်ဒန်မြို့တော်မှာဖွင့်လှစ်ထားပါထောဘက်ကအစာအချိုပွဲအဆုံးပိုးမွားကိုထည့်ပြီးတုံးထားပါတယ
် People are often quite surprised at how meaty insects are
ပိုးမွားကောင်တွေကအသားလိုဖြစ်နေတာကိုလူတွေတော်တော်အံ့ဩကြတယ်လို့ရန်ဘတ်စားတောက်ဆိုင်ကိုပူရဲဖွင့်ထားတဲ့လီယိုတေလာကပြောပါတယ်ဒီစားလို့ရတဲ့ပိုးကောင်တွေမှာမမြင်ရတဲ့ရေသွေးကောင်တွေလည်းအများကြီးရှိပါတယ်တဲ့ပြေးတကောင်မှာပါတဲ့အသားတက်ကအမဲသားတောက်တောက်စင်းထက်50ရာခိုင်နှုန်းပိုများပြီးတော့တန်တက်ကတော့ဟင်းနှုတ်နယ်ဓာတ်ခွာရွက်ထက်ပိုများသလိုကယ်စီယမ်တက်ကနိုးထက်ပိုများပိုတန်စီယမ်တက်ကလည်းငှက်ပြောသည့်ထက်ပိုများ B12 တက်ကအသားမှာထက်ပိုများတယ်လို့ဆိုပါတယ်ဒီဟင်းရာတွေထုတ်လုပ်မှုကလည်းရာသီဥတုနဲ့ပတ်သက်ပြီးတော့သဟဇာတဖြစ်တဲ့လုပ်ငန်းစဉ်မှာမွေးမြူဖို့နေရာကလည်းတိတ်မိကြူအကောင်ကြီးမွေးမြူရေးလို့လဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်မထွက်ပါဘူးအမေလည်းပြည့်လိုမျိုးအားရှမှာလူကြိုက်များတဲ့စားမင်ပိုးကောင်လေးတွေစားလေလည်းမရှိစားဖို့လည်းကြောက်တဲ့နောက်တိုင်းသားတွေဒီဟင်းရာတွေကိုစားရအောင်လုပ်ဖို့ကတော့အခက်အခဲပါရဲ့အမေလည်းတဖြည်းဖြည်းနဲ့လာစားတဲ့သူတွေပိုများလာပြီးတော့ဒီစားလို့ရတဲ့ပိုးကောင်လေးတွေနဲ့ချက်ပြုတ်တာကဖွံ့ဖြိုးလာတဲ့စီးပွားရေးတစ်ခုလည်းဖြစ်ပါရဲ့2023ခုနှစ်နဲ့2032ခုနှစ်ကြာမှာဒီလုပ်ငန်းက50နီးပါးဖွင့်ထွားလာမယ်လို့ခန့်မှန်းရပါတယ်
မေးသနာကျော်ရဲ့10မိနစ်သတင်းတိုလေးတွေစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်စကမ်းပြင်းတဲ့ဘူတီတောင်အခြေဆိုင်စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခ15ကဒုတမမှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေကိုဒီလ4ရက်နေ့မှာလက်နက်ချအညံ့ခံခဲ့တယ်လို့အာရခတပ်တော် AA ကဒီကနေ့ထုတ်ပြန်ပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘလို့မှလွတ်လန်းမရှိတော့တဲ့အချိန်မှာလက်နက်ချအညံ့ခံတာဖြစ်ကြောင်းလည်း AA ကြီးညာချက်မှာဖော်ပြပါတယ်စစ်တွေမြို့မြောက်ဖက်မိုင်50အကွာမှာရှိတဲ့စကခ15ဌာနချုပ်ကိုကာလတော်ကြာပိတ်ဆို့ဖျက်တောက်ထားပြီးစစ်နေရဲ့အကြာအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မှာတိမ့်ပတ်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာကာဇာကမ်းမြောင်ရာဖာဒေသအရှေ့ပိုင်းမှာရှိနေတဲ့ဒေသကနေခန်းယူနစ်အပါအဝင်အစ္စရေးတို့အဆိုအရတိုးချဲ့တမတ်ထားတဲ့စာနာမှုဆိုင်ရာအကာအကွယ်ပေးထားတဲ့ဒေသတွေကိုရှောင်တိမ်ပေးကြဖို့အစ္စရေးစစ်တပ်ကဒီကနေ့သတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာရာဖာကိုအစ္စရေးကမကြခင်ကာလအတော်အတွင်းထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်ဆင်တဲ့အနေနဲ့ဒေသခံအရသားတွေကိုရှောင်တိမ်ခိုင်းတာလည်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ဘီရင်ဒုတိယမြောက်အဗ်ဒူလာကိုဒီကနေ့အင်ပြူတော်မှာလက်ခံတွေ့ဆုံမှုရှိပြီးအစ္စရေးနဲ့ဟာမတ်စ်ကြားဂါဇာမှာလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲကိစ္စတွေကိုအဓိကဦးစားပေးဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂေးနဲ့ဇမ်ဘေးဟန်စာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ် VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်
This program has come to you from the Voice